ญาณโอ้เด้อนิสสะติญญาကိုปွားများကြမယ်ကျင့်ဖွားများစွာအလေးအလာပြုတ်ပြီးတော့အထောက်ကြမယ်ဆိုလို့ရှိရင်တဗ္ဗံကာမရာဂံပရိယာတိယတိကာမဂုဏ်အာယုန်ရဲ့ပုံမှာဆွဲမဲ့နေတဲ့လောဘတရားတွေကိုအကျွမ်းပဲကုန်ဆုံးသွားစေလိမ့်မယ်တဲ့နော်တဗ္ဗံအလုံးစုံကတော့ကာမရာဂံ ကာမဂုဏ်အာယုန်ရဲ့ပုံမှာဆွဲမဲ့တဲ့ရာဂဆိုတဲ့လောဘတရားကိုပရိယာတိယတိလုံးဝကုန်ဆုံးသွားစေလိမ့်မယ်တဲ့။တဗ္ဗံရူပရာဂံပရိယာတိယတိယုတ်တရားတွေရဲ့ပုံမှာဆွဲမဲ့နေတဲ့အလုံးစုံသောရာဂလောဘတရားတွေကိုကုန်ခန်းသွားစေလိမ့်မယ်တဲ့။တဗ္ဗံဘဝရာဂံပရိယာတိယတိဘဝရဲ့ပုံမှာဆွဲမဲ့နေတဲ့ဘဝရဲ့ပုံမှာတတ်မဲ့နေတဲ့အလုံးစုံသောဆွဲမဲ့မှုတွေကိုလည်းပဲကုန်ခန်းသွားစေ ုံခန်းသွားစီလိမ့်မယ်တဗ္ဗံအတ္တမိမာနံတမုဟနတိယငါငါငါဆိုပြီးတော့အရန်ထောင်လွှားတဲ့မမာနတွေကိုလည်းပဲအလုံးစုံပယ်နှုတ်ပြစ်နိုင်လိမ့်မယ်လို့အကျိုးကျေးဇူး၅မျိုးပြောထားတယ်ပေါ့နော်နိစ္စတင်ညာကိုပွားများမေကျိန်ဖတ်များစွာကြိုးစားအထုံးမေဆိုလို့ရှိရင်ကာမရာဂကိုကုန်ခန်းသွားစေလိမ့်မယ်ရုပ်ရည်ပေါ်မှာဆွဲမဲ့တဲ့ရူပရာဂကိုလည်းကုန်ခန်းသွားစေလိမ့်မယ်ဘဝရည်ပေါ်မှာဆွဲမဲ့တဲ့ဘဝရာဂကိုလည်းကုန်ခန်းသွားစေလိမ့်မယ်အဝိဇ္ဇာလို့ဆိုတဲ့မတိမှုမောဟတက်တွေလည်းပဲကုန်ခန်းသွားစေလိမ့်မယ်အတ္တမိမာနလို့ဆိုတဲ့ကိုယ့်ကိုယ်ကိုအထင်ရောက်နေတဲ့မာမာနတွေကိုလည်းပဲပယ်နှုတ်ပြစ်နိုင်လိမ့်မယ်တဲ့အကျိုးကျေးဇူးဘယ်နှမျိုးတော့အားမျိုးအဲ့ဒါအိဋ္ဌသတ္တညာကိုပွားများလို့ရှိရင်ကျိန်ဖန်များစွာအလေးလံပြုပြီးတော့အထုတ်မယ်ဆိုရင်အဲ့ဒီအကျိုးကျေးဇူး၅မျိုးရမယ်လို့ယေရှုဘုရားဟောအဲ့တော့အိဋ္ဌသတ္တညာဆိုတာဘာလို့အိဋ္ဌဆိုတာကမတည်မြဲတာသင်ညာဆိုတာကအမှတ်ရတာနော်မတည်မြဲမှုကိုအမှတ်ရတာနော်ဒီဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့နော်တည်မြဲမနေတဲ့အနေအထားကိုအမှတ်ရတာဟုတ်လားကြိုကြပါစို့တခါကြီးဒီကမကြီးများမိမိခန္ဓာပါထင်ရှားဖြစ်ပေါ်နေတဲ့ကျုံ့နံသဘာဝတရားတွေရဲ့ပုံမှာသတိထားတိုင်းထားတိုင်းဒီသတိထားခဲ့တဲ့သတိအထားခံရတဲ့ကျုံ့နံရောသတိထားတတ်တဲ့သဘာဝရောအတွဲလိုက်အတွဲလိုက်ပြီးဆုံးပြီးဆုံးလိုက်နေတယ်ဆိုတဲ့အနေအဆသဘောကိုနော်တတိထားတဲ့အလေးချင်းများလာတဲ့နဲ့များအထိုက်လည်းရောက်နားလည်မှုသိမှုဆိုတာရှိမလားနိုင်မလားရှိလာရင်နော်စောစောကဖြစ်ခဲ့တဲ့ခုတင်လေးဖြစ်ခဲ့တဲ့နော်ယုတ်တဲ့အန္တတဘာဝတရားလေးခုတင်လေးကိုအတိလိုက်ပြီးတော့တိလိုက်တဲ့ဒီတဘာဝတရားလေးနောက်ထပ်တိတရားတစ်ခုဖြစ်လာတာနဲ့ကိုတိလိုက်ပြန်တယ်စောစောကတိခဲ့တာလေးမရှိတော့ဟုတ်တယ်မို့လားအဲ့ဒါဘာလဲလို့မေးရင်အိဋ္ဌာပဲလေဟုတ်လားဒါကဥစဉ်တို့ဒီတိုင်းပဲပြောမှပဲနားလည်မှာပေါ့နော်ဟုတ်လားတကယ်တမ်းကတော့ကိုကတတိကိုတလက်ဆက်ထားပဲဆိုရင်တတိထားလိုက်တိုင်းထားလိုက်တိုင်းနော်ဖြစ်တဲ့သဘောကိုကိုကသိရရောက်တယ်ပေါ့ဟုတ်တယ်မို့လားတတိထားလိုက်တိုင်းထားလိုက်တိုင်းဖြစ်တဲ့သဘောကိုသိရရောက်တယ်တော့ထပ်ဖြစ်လာပြန်ပြီသိလိုက်ပြန်ပြီဖြစ်လာပြန်ပြီသိလိုက်ပြန်ပြီသိလိုက်တိုင်းသိလိုက်တိုင်းနော်သူ့အရင်သိခဲ့တဲ့သိခဲ့တဲ့သိเสียရနဲ့သိတတ်တာတွေဟာချုပ်ဆုံးချုပ်ဆုံးလိုက်နေတယ်ပြီးဆုံးပြီးဆုံးလိုက်နေတယ်ဆိုတာအလွန်မှမတင်ကြဘူးလားတင်ကြတယ်အဲ့ဒါဘာလဲလို့မေးရင်အိဋ္ဌာပဲနော်ယုတ်တဏ္ဍတ္တရဲ့အိဋ္ဌာသဘာဝအဲ့ဒါကိုပိဋကပေါင်းသူတော်ကောင်းတို့ကအမှတ်ရနေဖို့လိုတယ်သိနေဖို့လိုတယ်ပေါ့နော်အဲ့ဒီမမြဲမှုမတည်မှုဒါကိုအမှတ်ရတဲ့တင်ညာကိုဘာလို့ခေါ်တော့အိဋ္ဌာတင်ညာအဲ့ဒီအိဋ္ဌာတင်ညာကိုပွားများမယ်ကျင့်ပန်များစွာဖြစ်စေမယ်ဆိုလို့ရှိရင်အကျိုးကျေးဇူး၅မျိုးတောင်မြတ်စွာဘုရားဟောတာ။နောက်အကျိုးကျေးဇူး၅မျိုးကကာမရဲ့ပုံမှာဆွဲမဲ့တဲ့လောဘရဲ့၊ရုပ်တရားပုံမှာဆွဲမဲ့တဲ့လောဘရဲ့ဒါကတိတ်မတူဘူး။မတူဘူးဆိုတော့မတူတဲ့အပိုင်းလေးတွေကိုပြောကြည့်မယ်ပေါ့။နောက်ကာမရဲ့ပုံမှာဆွဲမဲ့တဲ့ຢာကဆိုတာနောက်အစင်းအတန်အနတ်အရသာအတွေ့အထိလိုလားနှစ်သက်အပ်တဲ့ကာမဂုဏ်အာယုံပေါ့နော်။ရုပ်ပုံမှာနှစ်သက်တယ်ဆိုတာကဒါတော့ခန္ဓာမိမိရဲ့ခန္ဓာဒီရုပ်ပိုင်းဆိုင်ရာအစုအဝေးဒါကိုအတိတ်ကရည်ညွှန်းတာ။နောက်ကိုယ့်ရဲ့ရုပ်အစုအဝေးကြီးရဲ့ပုံမှာကိုပြန်ပြီးတော့ตาရမမောနေတာမျိုးတွေမရှိဘူးလား။ရှိတယ်။ဒါရုပ်ရဲ့ပုံမှာဆွဲမဲ့မှုလို့အကြံမြင်နားလည်ရမယ်ဟုတ်လား။နောက်ဦးဇင်းတို့ဘဝရာဂဘဝရာဂဆိုတာဒီဖြစ်နေရတဲ့အနေအထားလေးကိုตาရတဲ့သဘောဘဝရဲ့ပုံမှာမမောတဲ့သဘော 那娃娃说的巴黎这个这个撇钱路这边也来过好了撇撇撇撇你也来这个这个他妈的五年多的这个大家没摸摸写呢啊哭你娃娃你送别人了吗然后他撇钱的说他个比较保险的他没有特别的撇钱的是写呢那娃娃都娃娃的个那娃娃也不嘛没摸了大家没路过啊撇钱的是一个去看的对象把个特别的先来中说到刚刚的撇钱的那撇钱没嘟嘟啊到不如撇钱的刚刚的撇钱的那我也看呐对象看呐比达看呐那我都给看呐的撇单的啥呀路看呐那看呐什么看呐撇单啊到底的时候撇的第二个把路都大家的都没没了都不是然后把路口都把我打开好了这里把我打开过来呗准备公看多少人没的你想等一下我帮面好了那阿亚的高内切个那把我一想不一样的也对的没地目没那么我一想这里阿龙过来公看多少人没的没没那个阿妈亚那个帮面没说也没地目我一想这里公看多少人没地目公多少人地目管理啊我也没有那没有啦哎呀有啦地目那几种多少人没那我从表达了这个那把阿德米玛那德目还能地的nga nga nga su pi lo kwa ko a tin yauk ni de di ma na dat ko pe nou pin lai nai me de hou la a la wo myan swa bya ga ho upama 10 myo lo pe pi lo di anaisa tin nya ye myet myet bon anaisa tin nya ye swan yi tat ti ji ma hon ko a ri tauta ma byo da de a la de ko a jan myan pe ta do mat ji me hou la anaisa tin nya ko kwa myan lo kamara ga rupa ya gaနဘဝရာကအဝိဇ္ဇာအတ္တမိမာနဆိုတဲ့ဒီတရားစုံ၅မျိုးကိုဖျက်ရှားတုတ်တင်နိုင်ဖို့မြတ်စွာဘုရားဥမာဘလို့ပေးတော့ဆိုတော့လေသမားတယောက်ကလဲထွန်တယ်ပေါ့နော်အဲ့လိုလဲထွန်တဲ့အခါမှာနော်တွန်သွားတွေကနော်ဒီဆိုင်ခင်းထဲမှာဒီပြိုခင်းထဲမှာပေါက်ရောက်နေတဲ့မြက်တွေကိုအကုန်လုံးခွဲရဲပြီးတော့ဆွဲပြဲပြီးတော့အကုန်လုံးကျွတ်ထွက်သွားသည်ပြီးတော့အကုန်လုံးဖျက်ဆီးပြီးပြီးတော့နော်ဒီထွန်သွားတွေကမြေကြီးကိုမွာနေလို့ပေါ့တစ်ပင်တွေဒီထဲမှာရှိတဲ့မြက်ပင်လေးတွေအကုန်လုံးကဘာဖြစ်သွားတော့ကျွတ်ထွက်သွားတာနော်ဒါကတော့မှနော်လေထွန်တာကုန်းထွန်တာတွေကိုမြင်မှုတဲ့လူတွေကပို့ပြီးတော့ဒီဥမာကိုနားလည်နိုင်မယ်ဟုတ်လားရှေ့ကနွားနှကောင်ရဲ့နော်ပကုံးမှာတဘိုးတုံးကြီးတက်ထားတယ်အဲ့ဒီတဘိုးတုံးကိုကလေးကောင်ကနေပြီးတော့နော်ထွန်တာနှစ်ခုချီပြီးတော့အဲ့ဒီထွန်တာရဲ့နောက်မှာနော်ထွန်သွားတွေစိုက်ထားတဲ့နော်အဲ့ဒီထုံကြီးချိန်တာပဲအဲ့ဒီနောက်ကနေလိုကဖိနိုင်ပြီးဖိပြီးတော့တခါလဲနွားနောက်ကလိုက်သွားတော့ဒီထွန်သွားတွေကမြေကြီးတဲကိုနော်အကုန်လုံးစိုက်ပြီးတော့စုဝင်ပြီးတော့ချစ်လိုက်သွားတာဆိုတော့ပေါက်နေတဲ့မြက်တွေဟာအုံလိုက်အကုန်လုံးကျွတ်ထွက်ပြီးတော့ပျက်စီးသွားတော့ဟုတ်လားအဲ့လိုပဲအနေစာတင်ညာကိုပွားများမယ်ဆိုလို့ရှိရင်နော်ကာမယာကယူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဟုတ်လားဒီတရားငါးခုဟာတော့ထွန်တဲ့ချစ်ပြက်ခံရလို့ကျွတ်ထွက်သွားတဲ့မြစ်တွေလို့သူတို့လည်းပဲအပြီးပိုင်းကျွတ်သွားမယ်လို့အဲ့လိုမျိုးဆိုရဥမာပေးတာဟုတ်လားဒါကပထမပေးတဲ့ဥမာက၁၀ချက်တောင်ပေးတာနော်နောက်ဒုတိယဥမာကဘာပေးတော့ဆိုတော့ပြင်တို့မြက်ရိပ်တဲ့ပုဂ္ဂိုလ်စာထဲမှာရေးထားတော့ဖြူစံမြက်လို့ဒီလိုရေးတယ်အဲ့မြက်ရိပ်ပြီးတဲ့နောက်မှာသူကအဲ့ဒီမြက်ကိုအဖျားအနေကင်ပြီးတော့ခါလိုက်တယ်ဆိုရင်အရင်မှာမြက်တူလေးတွေရှိတာပေါ့နော်အဲ့ဒါလေးတွေကအကုန်လုံးကျွတ်ထွက်ပြီးတော့ဒီပြည်နေရာရောက်သွားเนาะမြက်အရှိလေးတွေရေစီစီလေးကြံတယ်။အဲ့ဒီရိတ်အဲ့ဒီလိုမြက်ရိတ်တာကတော့ဟိုနွားကြွေးဖို့ရိတ်သလားဒါမှမဟုတ်မြက်ကိုဖြာတို့ဘာတို့ရက်ဖို့ပဲရိတ်သလားဒါတော့ဘုရားစဉ်းစားကြည့်တယ်ဗောနော်ကြံကြံဖမ်းမှာသူကမြက်ရိတ်ပြီးရင်မြက်ကိုအဖျားအနေကင်ပြီးတော့ခါချလိုက်လို့ရှိရင်အရင်မှရှိနေတဲ့เนาะအတက်ကလေးတွေအညွန်လေးတွေဘာလေးတွေအကုန်လုံးအောက်မှာအမြက်တူလေးတွေရှိအဲ့ဒါတွေကအကုန်လုံးချွတ်ထွက်သွားအောင်အဲ့ဒါနဲ့ဥမာပေးတာမြက်စွာဘုရားဟုတ်လားအနေစာတင်ညာကိုပွားများလို့ရှိရင်ခုပြောခဲ့တဲ့ကာမရဲ့ဘောရုပ်ရဲ့ဘောဘဝရဲ့ဘောမှာရွှဲမဲ့တဲ့ယောဂညာကရဲ့အဝိဇ္ဇာရဲ့မာနရဲ့ဒါကိုသူဖယ်ရှားနိုင်တယ်။ဟုတ်လားဒါကဒုတိယပေးတဲ့ဥမာပေါ့။နောက်တတိယပေးတဲ့ဥမာကနော်တေယတိကံကြီးတစ်ခိုင်တပင်တေယပင်ပေါ်မှာတီးနေတယ်ဆိုကြပါ။နော်ဆယ်လုံး၅လုံးလောက်တချို့တေယခံကြီးတွေဆိုရင်တွဲပြီးတော့တီးနေတာရှိတယ်။သူ့ရဲ့အရင်ကအညာတော့တခုတည်းပဲ။ဟုတ်လားအဲ့ဒါကိုအညာကနေအရင်ကနေဖြတ်ချလိုက်မယ်ဆိုလို့ရှိရင်အဲ့ဒီအညာမှာပြုတ်ပြီးတော့တီးနေတဲ့တည်တီးတွေအကုန်လုံးကပါသွားတယ်။အဲ့တော့တစ်ချက်ဖြတ်လိုက်တာနဲ့အဲ့ဒီတည်တီးတွေအားလုံးကပါသွားတယ်။အဲ့ဒါနဲ့ဥမာပေးတာမြတ်စွာဘုရားကဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာမတည်မြဲဘူးဆိုတဲ့အနေအဆာကိုအမှတ်ရတဲ့တင်ညာ ra bwa mya me shwin so do ga pyo de kama ya ga rupa ya ga bwa ya ga awaisa atami mana da swe yang wujin ga thatat pyo ni da hola ai nga myo ga ta kha de ba phit lo pyo thwa twa a nya wo ti che phyat lai dan ne chen de a ti di ha a nya ma kat pi lo pa twa a pin ne kwe kwa twa hola a la myo so phya pi de tatiya u ma now pi de u ma li de cha do tu ga myet myet bon go u ma pi li da la lo wujin ga a lo le shin na ji de now le ku myaw pi de u ma ga ဘုရင်တို့အပမာရတရားကိုမြင့်မြတ်ပုံကိုဟောတဲ့နေရာမှာလဲအဲ့ဒီဥမာလေးတွေကိုတွေ့ရတယ်။ဟုတ်လား။ဥမာလေးတွေကိုတွေ့ရတယ်။ဥမာလေးတွေကိုတွေ့ရတဲ့အခါကျတော့ဘုရင်တို့ကအဲ့ဒီဥမာလေးတွေကိုတွေ့ရတယ်။ဟုတ်လား။ဥမာလေးတွေကိုတွေ့ရတဲ့အခါကျတော့ဘုရင်တို့အပမာရတရားကိုမြင့်မြတ်ပုံကိုဟောတဲ့နေရာမှာလဲအဲ့ဒီဥမာလေးတွေကိုတွေ့ရတယ်။ဟုတ်လား။ဥမာလေးတွေကိုတွေ့ရတဲ့အခါကျတော့ တယ်ဒါကြောင့်တချို့လည်းပဲအဲ့ဒီဥမာလေးတွေကကြားပူပြီးသားဖြစ်နေမှာဟုတ်လားအိမ်တလုံးမှာဦးဇင်းတို့မိုးထားတယ်ဆိုလို့ရှိရင်အဲ့ဒီအမိုးရဲ့အောက်မှာအချင်းချင်းတွေရှိတယ်နော်အဲ့ဒီအချင်းချင်းတွေရဲ့စုရာကိုဘာလို့ခေါ်တော့ခေါင်ပေါ့ဟုတ်လားတချို့ကအဲ့ဒါကိုစားထဲမှာသူကအထွတ်လို့ဒီလိုပြောတယ်အိမ်ရဲ့အထွတ်အမြတ်ထိတ်ဆုံးနေရာပေါ့နော်အဲ့ဒီခေါင်မှာပဲသွားပြီးတော့အချင်းချင်းတွေဟာစုဝေးရတယ်အဲ့ဒီခေါင်ဟာဒီအမိုးအတွက်ဒီအိမ်အတွက်အလွန်မှအဓိကကြတယ်ဟုတ်လားခေါင်ဟာမိုးမလုံရင်တအိမ်လုံးမိုးမလုံတော့ဘူးဟုတ်လားခေါင်မှာစုစည်းထားတာကိုဖျက်လိုက်မယ်ဆိုလို့ရှင်အကုန်လုံးဟာကစင်ကြီးဖြစ်သွားနိုင်တယ်ဟုတ်အဲ့ဒါနဲ့မြတ်စွာဘုရားဥမာပေးတာတော့အချင်းရင်တို့ရဲ့ပေါင်းစုံရာအထွတ်တည်အချင်းရင်တို့ရဲ့စုဝေးရာဖြစ်တယ်ဟုတ်အဲ့လိုပဲအနေစတင်ညာကိုပွားများလို့ရှိရင်စောစောကပြောရတဲ့ကာမရာကရူပရာကဘဝရာကအဝိဇ္ဇာအတ္တမိမာနတရားအကုန်လုံးသိရှားနိုင်တယ်။ဒါကြောင့်အနေစာတင်ညာအလွန်မြင့်မြတ်တယ်။အလွန်အထွတ်ထိပ်ကြတယ်ဆိုတာကိုပြောလိုတာလားလို့ဒါကဦးဇင်းကရှင်းနော်အဲ့ဒါကမြတ်စွာဘုရားပေးထားတဲ့ဥမာ။နောက်ဦးဇင်းတို့၅ခုမြောက်၆ခုမြောက်၇ခုမြောက်ကြတော့တခုတည်းတွဲပြီးတော့မှတ်စီခြင်း။အဲ့ဒါဘာပေးတော့ဆိုတော့ဦးဇင်းတို့နန္တာမျိုးတွေရှိတယ်။နော်အမြင့်နန္တာအနှစ်နန္တာအပွင့်နန္တာလို့နန္တာမျိုး၃မျိုးဟုတ်လားအဲ့ဒါအမြင့်နန္တာတွေထဲမှာအကျော်ပင်ရဲ့အမြင့်ဟာအလွန်ကဲဆုံးပဲအမောမြတ်ဆုံးပဲတဲ့။နော်အမြင့်နန္တာတွေထဲမှာအကျော်ပင်ရဲ့အမြင့်သည်အမောမြတ်ဆုံး။အနှစ်နန္တာတွေထဲမှာတော့စန္ဒကူနီပင်ရဲ့အနှစ်ဟာအမောမြတ်ဆုံးပဲတဲ့။သူအထုတ်ထိပ်ပဲတဲ့။ဟုတ်လားအပွင့်နန္တာတွေထဲမှာတော့မြက်လေးပန်းရဲ့ရင်းနှံဟာအမြတ်ဆုံးပဲတဲ့။အဲ့ဒါဦးဇင်းပေါင်းပြီးတော့ပြောလိုက်တာပါနော်။အဲ့ဒါလိုဦးဇင်းတို့အနှစ်နန္တာတွေထဲမှာအကျော်ဟာအမြတ်ဆုံးဖြစ်တယ်လို့ဟဲ့အမြင့်နန္တာတွေထဲမှာအကျော်ဟာအမြတ်ဆုံးဖြစ်တယ်လို့အနှစ်နန္တာတွေထဲမှာစန္ဒကူနီယာအမြတ်ဆုံးဖြစ်တယ်လို့အပွင့်နန္တာတွေထဲမှာမြက်လေးပန်းဒီအမြတ်ဆုံးဖြစ်တယ်လို့အနေစာတင်ညာကိုပွားများမယ်ဆိုလို့ရှိရင်တော့ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဆိုတဲ့အဲ့ဒီတရားတွေအကုန်လုံးကိုပယ်ရှားပြီးသားသုတ်တင်ပြီးသားဖြစ်သွားတယ်။ဒါကြောင့်သူဟာအလွန်မောမြတ်တယ်လို့ဆိုလိုတယ်လို့ဦးဇင်းကတော့အဲ့လိုတင်မိတယ်ပေါ့ဟုတ်လားဒါကမြတ်စွာဘုရားဟောထားတာလေနော်နောက်ဦးဇင်းတို့ရှစ်ခုမြောက်နော်ပေးတဲ့ဥမာကဘာလဲဆိုတော့ဟိုအယံမင်းငယ်တွေထဲမှာစကြဝဠာမင်းဟာအမျက်ဆုံးမင်းတဲ့နော်ဒီကမ္ဘာလောကမှာရှိတဲ့မြေပြင်ကိုပိုင်ချပြီးတော့အုပ်ချုပ်နေကြတဲ့နော်မင်းတွေရှစ်ခေတ်ကဆိုတော့စောဘာတွေနေသားပေသားတွေပေါ့နော်ထားပါတော့အဲ့လိုဘုရင်တွေထဲမှာနော်တရားသဖြင့်အုပ်ချုပ်တဲ့စကြဝဠာမင်းဟာအမြတ်ဆုံးပဲတဲ့ကျန်တာတွေကသူ့ရဲ့နောက်လိုက်ပဲဖြစ်တယ်ဟုတ်လားအဲ့ဒါအနေစာတင်ညာကိုမြတ်စွာဘုရားကအလွန်မွန်မြတ်တဲ့တရားဆိုတာကိုပုံပေါ်သိခြင်းလို့အဲ့ဒီလိုဥမာပေးတယ်လို့အရင်ကတော့ထင်တယ်ပေါ့နော်အဲ့ဒါအနေစာတင်ညာကိုပွားများရင်ဘယ်နဲ့ကြောင့်အမြတ်ဆုံးဖြစ်ရလဲဆိုတော့သောတော်ကပြောတဲ့ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဒီတရားတွေကိုအကျွမ်းပဲဖယ်ရှားသုတ်တန်ဖြစ်နိုင်တယ်ဟုတ်လားမာနကိုကြတော့တော့ပေတယ်ဟိုတရားတွေကိုကြာတော့ပြိယာတိယတိနော်ကုန်ခန်းစီတယ်ဒီလိုလေးသုံးလုံးနာလေးတွေတော့ကွယ်ပြားချာနာမှုရှိတယ်ပေါ့ဟုတ်လားအေးနောက်ဦးဇင်းတို့အကိုကိုမြောက်ဥမာကြာတော့ဘာပြောတုံးဆိုတော့ဟိုညခါမှာနက္ခတရာကြည်တကစုံတဲ့အချိန်မှာကြည့်မယ်ဆိုရင်ကောင်းငယ်မှာတော့သူ့လင်းရောင်လေးနဲ့သူမိတုံမိတုံတချို့လည်းပဲခလင်းလင်းပေါ်လေးနော်ကြည်တရာတွေမရှိဘူးလားရှိတယ်အဲ့ဒီနက္ခတရာကြည်တကတွေထဲမှာလာရဲ့အလင်းရောင်ဟာအလွန်မိုးနိုင်ဆုံးဖြစ်တယ်တဲ့ဘယ်နက္ခတရာခြေတကာမှလာရဲ့အရောင်ကိုမမေ့ဘူးတဲ့နော်လာကအလွန်ကဲဆုံးအသာလွန်ဆုံးအရောင်ရှိတယ်ပေါ့နက္ခတရာခြေတကာထဲမှာအဲ့လိုပဲအနေစာတင်ညာကိုပွားများရင်ကာမရာကရူပရာကဘဝရာကအဝိဇ္ဇာအတ္တမိမာနဒီ၅မျိုးအလွတ်တောင်ရမယ်ထင်တယ်နော်ကာမရာကရူပရာကဘဝရာကအဝိဇ္ဇာအတ္တမိမာနဟုတ်လားအတ္တမိမာနဆိုတာငါလို့ဒီယုံနဲ့အရှူဝီးကို အစွမ်းတစုံတရာရှိတဲ့ငါဆိုတဲ့အနေမျိုးနဲ့အထင်တစ်ခုရောက်နေတဲ့သဘောဟုတ်လားအဲ့ဒါကိုတမုဟန်တိပယ်ရှားနိုင်တယ်ပယ်နှုတ်နိုင်တယ်နော်အေးနောက်ဆုံးပေးတဲ့ဥပမာကဘာလို့ဆိုတော့နေမင်းနဲ့ဥပမာပေးတယ်ဟုတ်လားနေ့ရက်ကတိမ်နေလဲကင်းစင်လို့မြူနေလဲကင်းစင်လို့နေမင်းကြီးထွက်လာပြီဆိုလို့ရှိရင်အမိုက်တိုက်အားလုံးကိုလွှမ်းမိုးပြီးတော့တောက်ပတယ်တဲ့နေရောင်နေရောင်ဟုတ်လားအမိုက်တိုက်အားလုံးကိုဗါတယ်လွှမ်းမိုးပြီးတော့တောက်ပါတယ်တဲ့သူ့ကိုတုနိုင်တဲ့အလင်းရောင်မရှိဘူးနော်နေမင်းရဲ့အလင်းရောင်ဟုတ်လားအေးအဲ့လိုပဲအနေဆက်တင်ညာကိုပွားများမယ်ဆိုရင်ကျင့်ဖာများဆိုတာအလေးလာပြုအထုတ်မယ်ဆိုလို့ရှိရင်ကာမရာဂဆိုတဲ့ကာမရဲ့ပုံမှာဆွဲမဲ့မှုရူပရာဂလို့ဆိုတဲ့ရုပ်ခန္ဓာရဲ့ပုံမှာဆွဲမဲ့မှုဟုတ်လားဘဝရာဂလို့ဆိုတဲ့ဖြစ်ဖြစ်နေရတဲ့ဒီအနေထားလေးရဲ့ပုံမှာဆွဲမဲ့မှုအဝိဇ္ဇာလို့ဆိုတဲ့သစ္စာလေးပါးကိုမသိမှုအတ္တမိမာနလို့ဆိုတဲ့အထင်တလုံးရောက်မှုဒါတွေကိုမလုပ်နိုင်တော့ဖယ်ရှားနိုင်တဲ့သုတ်တင်နိုင်တယ်လို့အလိုမျိုးဆိုဖျားဟောတာအဲ့တော့အနေစာတင်ညာရဲ့စွန့်ရည်တတ္တိတွေကိုဒါမိမိလုပ်နေတဲ့အလုပ်နဲ့ပတ်သက်ပြီးတော့တော့သူ့ရဲ့အကျိုးကျေးဇူးဟာဘယ်လောက်ရှိသလဲဆိုတာလေးကိုသိရတော့ကိုလုပ်တဲ့အလုပ်မှာနော်အစွမ်းအားတွေကိုသိရတော့အားပို့ပြီးတော့ဖြစ်စရာအကြောင်းမရှိဘူးလားရှိရနော်ဒါကြောင့်ဒီအနေစာဆိုတဲ့သဘောလေးကိုတတ်နိုင်တဲ့မြတ်သဘောပေါက်အောင်ကြိုးစားရမယ်အဲ့ဒါကလည်းပဲနည်းမျိုးစုံဘက်ပေါင်းစုံကနေပြီးတော့စင်တာမယဉဏ်ကိုအသုံးချပြီးတော့လည်းပဲဉဏ်ကိုသွေးတက်ဖို့လဲလိုမယ်လို့ဥရင်ထင်တယ်။နောက်ဒလဇက်ဖြစ်ပေါ်နေတဲ့ယုံနိုင်ရဲ့ပုံမှာသတိထားတဲ့လုပ်ငန်းစဉ်ကတော့မြ мян ဆန်းဆန်းအနေဆာကိုသဘောပေါက်ဖို့နီလန်းပေါ့ဟုတ်လား။ကျန်တဲ့ချိန်တွေမှာလည်းပဲဒီဖြစ်ပေါ်နေတဲ့အနေထားတွေရဲ့မတည်မြဲမှုကိုစဉ်းစားဆင်ခြင်မယ်ဆိုရင်လည်းပဲအချီးနှီးအကျိုးမဲ့မဖြစ်ပါဘူး။အဲ့ဒါလည်းစဉ်းစားဆင်ခြင်တိုက်တာပဲနော်။နော်ဒီဖြစ်ပေါ်နေတဲ့ဒီသဘာဝတရားဒီလောကရဲ့အနေထားဒီခန္ဓာရဲ့အနေထားဟာတော့တည်တာမြဲတာဘာတစ်ခုမှမရှိဘူးဆိုတာကိုမြတ်စွာဘုရားကနီးမျိုးစုံရှုထောင့်မျိုးစုံကနေပြီးတော့သိအောင်မြင်အောင်ဟောထားတဲ့ဒေသနာတွေကိုထောက်ထားသောအဖြစ်တော့ဘဝရဲ့လောကရဲ့မတည်မြဲတဲ့သဘာဝကိုစဉ်းစားဆင်ခြင်ခြင်းဟာအလွန်မုံမြတ်တဲ့အလုပ်ဖြစ်တယ်ဆိုတာကိုလည်းနားလည်ဖို့လိုတယ်ဆိုချင်တာကတိုင်းပြီးတော့သတိထားဒလစက်ထားနေတဲ့လုပ်ငန်းစဉ်ကိုလုပ်နိုင်ရင်တော့အမုံမြတ်ဆုံးပါပဲဟုတ်လားတို့တော့လည်းပဲအဲ့လိုကြီးပဲကိုကအမြဲတမ်းလည်းလုံနိုင်တာမဟုတ်မလုံနိုင်တဲ့အခြေအနေကမရှိဘူးလားရှိရနော်အဲ့ဒီလိုအခြေအနေမျိုးမှာဒီဖြစ်ပေါ်နေတဲ့အနေအထားတွေရဲ့ဒီကမ္ဘာလောကကြီးရဲ့ဒီခန္ဓာရဲ့နော်မတည်မြဲတဲ့သဘာဝတွေကိုဉာဏ်နဲ့စဉ်းစားဆင်ခြင်ဖို့လိုတယ်ဟုတ်လားအဲ့လိုစဉ်းစားဆင်ခြင်တဲ့နေရာမှာအချိန်ကာလလေးနဲ့စဉ်းစားတာလည်းပဲအလွန်ထျောက်တဲ့နိလန်တစ်ခုလို့အရင်ထင်တယ်ဟုတ်လားအခုဒီထဲမှာအသက်20 30 40 50 60 90 80လေးတောင်ပါတယ်နော်ကိုယ့်အသက်အနေထားလေးနဲ့ကိုယ့်ကိုစဉ်းစားကြည့်နော်အသက်30ဆိုရင်လွန်ခဲ့တဲ့မွေးတွေကစပြီးတော့ဒီအခုအချိန်အထိဖြတ်သန်းခဲ့တဲ့နော်ကာလတစ်လျှောက်လုံးမှာနော်တွေ့ကြုံခံစားဖြစ်ပေါ်ခဲ့တဲ့ယုံနံသဘာဝတရားအားလုံးတို့သည်ဘာတစ်ခုမှရှိတော့လာမဟုတ်ဟုတ်တယ်မဟုတ်လားအာဖြစ်သွားပြီနော်အတိတ်ဆိုတဲ့စကလုံးရဲ့အောက်မှာအလုံးဟာကြောက်ွယ်သွားခဲ့ပြီရောဘယ်နာလေးသွားရှာလို့မှမတွေ့တော့ဘူးကိုကတော့ရှိသလိုလိုတွေ့ခဲ့ဘူးမြင်ခဲ့ဘူးတဲ့လူတွေနဲ့ဆက်ဆက်ပြီးတော့ရှိနေသေးသလိုလိုထင်နေတာလေးတွေမရှိဘူးလားဒါပေမဲ့တကယ်စဉ်းစားကြည့်ရင်လေရမ်းပြီးတော့အစားဖော်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်တော့မှတ်မိတာတော့တော်တော်နည်းမယ်တကယ်တကယ်ဖြစ်ခဲ့တာရဲ့နော်အပုံတသန်းပုံလို့တပုံလောက်တောင်ဥစဉ်ကတော့မှတ်မိမယ်မထင်ပါဘူးစဉ်းစားကြည့်နော်အဲ့ဒါပါလေဆိုတော့ဖြစ်ပေါ်ခဲ့တဲ့အနေအထားတွေအလုံးဟာပြီးဆုံးသွားခဲ့ပြီချုပ်ပြောက်သွားခဲ့ပြီဆိုတဲ့အနေအထားလေးပေါ့အခုဖြစ်ပေါ်နေစေဒီယုံနံသဘာဝတရားတွေဟာလည်းပြီးဆုံးနေစေချုပ်ပြောက်နေစေပါပဲဟုတ်လားနောက်မှဖြစ်เสียအကြောင်းတွေရှိလို့ဆက်ပြီးတော့ယုံနံတရားတွေဖြစ်အောင်ပါဖြစ်เสียအကြောင်းကအဓိကကဒီယုံနံတွေရဲ့သဘာဝကိုမှန်မှန်ကန်ကန်မသိတဲ့အဝိဇ္ဇာနဲ့အဲ့ဒီအဝိဇ္ဇာကြောင့်ဒီယုံနံတွေရဲ့အပေါ်မှာဖြစ်ခြင်းမှုလိုခြင်းမှုရခြင်းမှုဆိုတဲ့လောဘတဏှာဓာတ်ဝိညာဉ်နဲ့တဏှာပေါ့နော်အဲ့ဒီအကြောင်းတရားကြီးနှစ်ခုအရင်ကံရှိနေတဲ့အတွက်ကြောင့်ယုဒ္ဓနတ္တတွေကဆက်ပြီးတော့ဘာလုံးမှာတော့ဖြစ်အောင်မှဖြစ်အောင်မှဟုတ်လားအေးအဲ့ဒီဖြစ်အောင်မဲ့သဘာဝတရားတွေလည်းပဲဘာလုံးသွားကြအောင်မှပျက်စီးသွားအောင်မှပဲပြီးဆုံးသွားအောင်မှပဲချုပ်ပြောက်သွားအောင်မှပဲနော်ပြီးဆုံးခဲ့ကြလာပြီပြီးဆုံးနေစေပြီးလည်းပြီးဆုံးသွားကြအောင်မယ်ဆိုတာလေးပါဟုတ်လားအနေစာဖြစ်ခဲ့လာပြီအနေစာဖြစ်နေစေအနေစာဖြစ်ကြရအောင်ပဲဒါလွဲနိုင်လားမလွဲနိုင်ဘူးတော့အချိန်ကာလလေးနဲ့အဲ့လိုလေးပိုင်းခြားပြီးတော့နားလေရအောင်နော်အဲ့ဒါကိုမြတ်စွာဘုရားလည်းပဲဒီလိုအချိန်ကာလရဲ့နော်အနေထားလေးကို ထောက်ထားလေးပြပြီးတော့မြတ်စွာဘုရားကဒီသင်္ခါရလောကကြီးရဲ့ဒီတတလောကကြီးရဲ့ဒီဩကာသလောကကြီးရဲ့မတည်မြဲမှုသဘာဝကိုဟောထားတဲ့သုတ်တန်လေးတစ်ပုဒ်ရှိတယ်။မိမိရဲ့အနိစ္စတင်ညာမတည်မြဲမှုကိုအမှတ်ရတဲ့တင်ညာလေးပိုအားကောင်းအောင်ဒီသုတ်တန်လေးကိုဦးဇင်းကပြောချင်တာဟုတ်လား။ဘယ်ဆုံးတောင်းဆုံးကနေမတည်မြဲမှုကိုသိအောင်နားလည်အောင်ကြိုးစားကြရမှာနော်။ဖြစ်စေယုံနံကိုဒလဇတ်သတိထားပြီးတော့ကြိုးစားနိုင်မယ်ဆိုရင်တော့အတိုင်းထက်လွန်မှာပဲဟုတ်လား။သို့တော့စေတမယဉာဏ်ကိုတုံးချပြီးတော့ဖြစ်ပေါ်ခဲ့တဲ့အနေအထားတွေမရှိတော့ပါလားအခုဖြစ်ပေါ်နေတဲ့အရာတွေဟာလည်းပဲတော့မရှိတော့ဘူးမရှိတော့ဘူးဆိုပြီးတော့ကုန်ပြောင်းနေသေးပါလားနောက်ဖြစ်အောင်မဲ့သဘာဝတရားတွေဟာလည်းဒီလမ်းမဲ့လိုက်ပြီးတော့ကုန်ပြောင်းသွားကြအောင်မှာပါလားဆိုတာကိုမစဉ်းစားတဲ့မို့လားစဉ်းစားတယ်နော်အဲ့ဒါကိုမြတ်စွာဘုရားဦးဇင်းတို့ဣဒနာဝကတန်ယုတ်ပါဠိတော်ထဲမှာအနမတကတန်ယုတ်ဆိုတာရှိတယ်အနမတကဆိုတဲ့စကားလုံးလေးပေးသလိုကြားဦးမှာပါဟုတ်လားအနမတကနအမတကဟုတ်လားဟောအဆုံးနိုင်တဲ့ဟောတိကျရာတွေကမဆုံးနိုင်ဘူးဆိုတဲ့အနေအထားပေါ့နော်အစမတင်ဘဝတန်တရားတစ်ခွင်ဆိုဒီလိုအုံလုံးလေးတွေနဲ့တွဲပြီးတော့နားလည်ရမယ်ပေါ့ဟုတ်လားအဲ့ဒီမှာဦးဇင်းတို့မြတ်စွာဘုရားနော်ဘယ်လိုဟောထားလဲဆိုတော့ခါတစ်ပါးမှာမြတ်စွာဘုရားရှာတဲ့ကြိုမျိုးအနီးနားမှာရှိတဲ့ကိစ္စကုတ်တောင်ပေါ်မှာရဟန်းတော်ဘုံများစွာခြံရံပြီးတော့တရင်သုံးတယ်လို့ဆိုတယ်။အဲ့ဒါမြတ်စွာဘုရားကအဲ့ဒီကိစ္စကုတ်တောင်ပေါ်မှာတရင်သုံးရင်းနဲ့မလတ်မကန်းမှာမြင်နေရတဲ့ဝေပုံလတောင်ဆိုတာရှိတယ်။အဲ့ဒီဝေပုံလတောင်ကိုမြတ်စွာဘုရားကညွှန်ပြပြီးတော့တရားတစ်ပုဒ်ဟောတယ်။ဒီသုတ်တန်လေးကအလုံးကြာဝနာဝါတော့များကြပြီးသားသို့တော်မှတ်သားစရာကောင်းပါလေ။အဲ့ဒီဝေပုံလတောင်ကိုညွှန်ပြီးတော့မြတ်စွာဘုရားကဗာမင်းရှိတုံးဆိုတော့ရဟန်းတော်တဲ့ဟောဒီဝေပုံလတောင်ဟာတစ်ချိန်လုံးကပါရှိနဝန္တတောင်လို့နာမည်ရခဲ့ဘူးတဲ့ဟုတ်လားဒီဝေပုံလတောင်ကြီးဟာပါရှိနဝန္တတောင်လို့နာမည်ရခဲ့ဘူးတဲ့အဲ့ဒီခေတ်ခါတုန်းကအဲ့ဒီတောင်ကြီးရဲ့ဤဝန်းကျင်မှာနေကြတဲ့လူမျိုးတွေကတိဝရမျိုးနွယ်ဝင်တွေတဲ့တိဝရလူမျိုးတွေတဲ့ဟုတ်လားအဲ့ဒီတိဝရလူမျိုးတွေရဲ့တက်တန်းကအဲ့ဒီတုန်းကနှစ်ပေါင်း4000တောင်ရှိလျားတဲ့ဟုတ်လားအဲ့ဒီတိဝရမျိုးနွယ်တိဝရလူမျိုးတွေဟာအဲ့ဒီသူတို့ရဲ့အနီးဝန်းကျင်မှာရှိတဲ့အဲ့ဒီပါရှိနာဝန္တတောင်ကြီးပေါ်ကိုရောက်ကျင်နေဆိုရင်၄ရက်လောက်အချိန်ယူပြီးတော့တက်ရတယ်။ပြန်ဆင်းရင်လည်းပဲ၄ရက်လောက်ဆင်းရတယ်တဲ့။ဒါလွန်ခဲ့တဲ့ဒါဒီပြင်ကဘာမဟုတ်ဘူးဒီကဘာဒီကဘာဒီဝေပုံလတောင်ရဲ့တချိန်လုံးကဖြစ်ခဲ့တဲ့အနေအထားဒီဝေပုံလတောင်ကြီးဒီပင်နဲ့တချိန်လုံးကပါရှိနာဝန္တတောင်လို့အမည်ရခဲ့တယ်။ဟုတ်လားအဲ့တော့တောင်ကြီးကအရန်ကိုမြင်မာတယ်ပေါ့နော်။နှစ်ပေါင်း4000ရှိတဲ့တိဝရမျိုးနွယ်တွေအဲ့ဒီတောင်ပေါ်ကိုတက်ချင်တယ်ဆိုရင်၄ရက်တောင်ချင်းယူရတယ်တဲ့၄ရက်တက်မှတောင်ထေးရောက်။နောက်ပြန်ချင်းချင်းလည်း၄ရက်ချင်းယူရတယ်တဲ့။အဲ့ဒီခေအဲ့ဒီခါတုန်းကလောကသုံးပါးမှာကောကုတံဆိုတဲ့မြတ်စွာဘုရားဝတ်ထွန်းခဲ့တယ်တဲ့။အဲ့ဒီကောကုတံမြတ်စွာဘုရားရဲ့နော်လက်ရတော်ယံအက္ခတဝကမထေရကဝိဒူရာတဲ့။နော်လက်ဝဲတော်ယံနော်အက္ခတဝကမထေရကတိန်စီဝါလို့ဒီလိုနာမည်ရတယ်တဲ့။ဖြစ်ခဲ့တာတွေကိုမြတ်စွာဘုရားပြောပြတာနော်။အခုကြည်ပါတဲ့အဲ့ဒီပါရှိနဝန္တဆိုတဲ့နာမည်မရှိတော့ဘူးတဲ့အခုအဲ့ဒီတောင်ကြီးကဝေပုံလားဆိုတဲ့နာမည်နဲ့နေနေတာဟုတ်လားအဲ့ဒီလောက်လည်းအခုမမြင်တော့ဟုတ်လားအဲ့ဒီတုန်းကကောကုတံမြတ်စွာဘုရားလည်းပဲပြိဋိနိဗ္ဗာန်ဆံသွားပြီတဲ့နတ်သူရဲ့သာဝကတွေလည်းပြိဋိနိဗ္ဗာန်ဆံသွားပြီတဲ့အဲ့ဒီတုန်းကတိဝရမျိုးနွယ်ဝင်တွေလည်းပဲအကုန်လုံးသေကြပြီတဲ့ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဘယ်လိုဟောလဲဆိုတော့ပတ္တထဘိခဝေသာစီဝိမတ္တပဝတ္တသမေညာအန္တရာဟိတာတေသမနုဿာကာလင်္ကတာသောစဘဂဝါပြိဋိဘူတော်တဲ့။တော့လူတွေလည်းဂုံသေးဂုံပြီ။တောင်ကြီးရဲ့နာမည်လည်းပျောက်သွားပြီ။ဟုတ်လားမြတ်စွာဘုရားလည်းပဲပြိဋိနိဗ္ဗာန်ဆံသွားပြီ။မရှိကြတော့ဘူး။ဟုတ်လား။အဲ့ဒါကိုမြတ်စွာဘုရားညွှန်ပြပြီးတော့ဘာပြောတော့။ဧဝံနေသဘေကဝေသင်္ခါရာ။ယဟန်တို့တဲ့။အကြောင်းတရားတွေစုံမှအကြောင်းတရားတွေစုံမှဖြစ်လာနိုင်တဲ့သဘောကိုသင်္ခါရလို့နာမည်ပေးတာ။ဟုတ်လား။ဧဝံဤသို့သင်္ခါရသင်္ခါရတရားတွေဟာအနိစ္စမတည်ကြဘူးမမြဲကြဘူးတဲ့ဟုတ်လားဧဝံအတုဝဘိကဝေသင်္ခါရအဲဒါလိုပဲသင်္ခါရတရားတွေဟာတော့မခိုင်မာကြဘူးတဲ့အတုဝဆိုတာမခိုင်မာဘူးလို့ပြောတာဟုတ်လားအနိစ္စဆိုတာမတည်မြဲဘူးလို့ပြောတာနော်ဧဝံအနတ္တတိကဘိကဝေသင်္ခါရဤနည်းဤပုံပဲတဲ့သင်္ခါရတရားတွေဟာနော်တတ္တာယမရှိဘူးတဲ့နော်သင်္ခါရတရားတွေဟာဘာလဲလို့တတ္တာယမရှိဘူးတဲ့နှိစ္စခံနေရတဲ့သဘောလို့ဆိုလိုတာပါဟုတ်လားအနတ္တတိကနော်တတ္တာယမရှိဘူးနော်အ အဲ့လိုမြတ်စွာဘုရားအမိန့်ရှိပြီးတော့ဇာဝံရှိတံဘိခွေလမေဝတပ္ပသင်္ခါရိတုနိဗ္ဗိန္တိတုအလံဝိရိစီတုအလံဝိမုတ်စီတုတဲ့ဒီစကားလေးကတော့မကြာခဏမြတ်စွာဘုရားဟောတယ်ပတ်သားကြရလဲလွန်ကောင်းမှာဘာပြောတာတော့ဇာဝံရှိတံဘိခွေအလမေဝတပ္ပသင်္ခါရိတုနိဗ္ဗိန္တိတုဘိခွေရန်တော်တို့တဲ့တပ္ပသင်္ခါရိတုအလုံးစုံသောသင်္ခါရတရားတို့၌နိဗ္ဗိန္တိတုညီးငွေခြင်းကအလမေဝသင်္လာတိတာဒီတဲ့အဖြစ်ပြီးတော့ဒီလိုပဲကြောက်ပြက်ပြောက်ပြက်သွားတယ်နောက်ထပ်ဖြစ်ပြန်တယ်ဒီလိုပဲကြောက်ပြက်ပြောက်ပြက်သွားတယ်ဒီသဘာဝတရားကြီးရဲ့ပုံမှာတကယ်တမ်းဉာဏ်နဲ့စဉ်းစားကြည့်မယ်ဆိုလို့ရှိရင်အကောင်းမဟုတ်ဘူးဆိုတဲ့အမြင်နဲ့ညင်းဝေးတဲ့စိတ်ဖြစ်တဲ့တဲ့ဟုတ်လားအလမေဝသင်္လာတိတာဒီဆိုတဲ့အသုံးနှုံးလေးဟုတ်လားနိဗ္ဗိန္တိတုံညင်းဝေးခြင်းကအလမေဝသင်္လာတိတာဒီတဲ့ဖြစ်တဲ့ညင်းဝေးတဲ့စိတ်လေးဖြစ်တဲ့နဲလို့ပြောတာဒါကဓမ္မတို့အရှင်တို့တွေကမငြင်းဝေးကြဘူးဆိုတာကအဲ့ဒီဖြစ်ပေါ်လာလိုက်ကြောက်ပြက်သွားလိုက်ဖြစ်ပေါ်လာလိုက်ကြောက်ပြက်သွားလိုက်ဒလဆက်ပြီးဆုံးပြီးဆုံးလိုက်နေတဲ့ဒီအနေအဆသဘောကိုမမြင်လို့ညင်းဝေးတဲ့ညင်းဝေးလိုက်တဲ့တရားရဲ့ပုံမှာညင်းဝေးမှုကမလာတာဟုတ်လားအနေအဆကိုကြင်ပါများစွာမြင်မယ်ဆိုရင်မငြင်းဝေးတဲ့အကြောင်းမရှိဘူးနော်အဲ့ဒါမြတ်စွာဘုရားကအနေအဆကိုညွှန်ပြပြီးတော့နော်သင်္ခါရတရားတွေရဲ့ပုံမှာအလွန်အမင်းညင်းဝေးခြင်းကတင့်တယ်တဲ့နော်ပြတော့ပြောတော့အလံဝိရစီတုံသင်္ခါရတရားတွေရဲ့ပုံမှာတက်မဲ့မှုကင်းခြင်းကအလံတင့်လာတည်တာတွေတဲ့ဒါတွေကိုသိပြီးတော့စွဲမနေနဲ့မက်မနေနဲ့လို့ပြောတာနော်စွဲမက်တယ်ဆိုတဲ့စကားလုံးလေးနော်စွဲတယ်မက်တယ်နော်စွဲတယ်ဆိုတာခန္ဓာစိတ်ထဲရှိနေတယ်ဟုတ်လားမက်တယ်ဆိုတာကျတော့တော်နေနဲ့တောင်ပြင်းထန်သွားတဲ့သဘောရှိတယ်မက်မောမှုဟုတ်လားမရမနေနိုင်ဆိုတဲ့အတိတ်ဝိသီသူကတော့တယောက်မှုရှိမယ်လို့ထင်တယ်ဒီစကားလုံးလေးကဟုတ်လားအေးအဲ့တော့ဝိရစီတုံဆိုတာဘာပြောတာတော့ဆွဲမဲ့မှုကင်းခြင်းကအလံတင့်လာတည်တာ၏အလံဝိမုတ်စီတုံလွတ်မြောက်ခြင်းကအလံတင့်လာတည်တာ၏ဒီဒုက္ခတွေကနေလွတ်သွားတဲ့နေတဲ့လွတ်အောင်လုံးတဲ့နေပေါ့ဒါကဆွဲမဲ့မှုကင်းမှလွတ်မြောက်မှုဆိုတာကရနိုင်တာပါအဲ့တော့ဆွဲမဲ့မှုကင်းတယ်ဆိုတာကမဲ့ညာကိုဆိုလိုတာလွတ်မြောက်တယ်ဆိုတာကပုံညာကိုဆိုလိုတာလို့ဒီလိုလည်းပဲအကျဉ်းမြင်မှတ်သားရမယ်ပေါ့နော်ဒါကတော့စာပေအရာအဲ့ဒီလိုမျိုးနားလည်ကြည့်ရမှာပေါ့ဟုတ်လားအေးအဲ့တော့မြတ်စွာဘုရားကတော့ဒီချိန်တုန်းကဖြစ်ခဲ့တဲ့အနေအထားလေးကိုအဲ့ဒါလိုညွှန်ပြပြီးတော့အနိစ္စသဘာဝကိုမြင်အောင်ကြည့်ပြီးတော့ဒီအနေအထားကြီးကိုညင်ွေတဲ့စိတ်ကိုကိုကိုဖြစ်အောင်ကြိုးစားရမယ်။အဲ့တော့ဒီအနေအထားကြီးရဲ့ပုံမှာဆွဲမဲ့မှုကင်းအောင်ကြိုးစားရမယ်။ဒီအနေအထားဆိုးကနေလွတ်မြောက်အောင်ကြိုးစားရမယ်လို့ဒီလိုဟောတာ။ဟုတ်လားဒါကဥစဉ်တို့နော်တသိတ္တေသဒီတောင်ကြီးရဲ့တမိုင်းကြောင်းဆက်ပြီးတော့မြတ်စွာဘုရားဘာဟောပြန်တော့သုံးသေးဘူးနော်။ယန်းတို့တဲ့အဲ့ဒီတော့ငါပါရှိနဝန္တလို့အမည်ရခဲ့တဲ့အခုဝေပုံလားလို့အမည်ရခဲ့တဲ့တောင်ကြီးကနောက်ခေတ်ကာလတွေကြားလာတဲ့အခါကျတော့နာမည်ပြောင်းသွားပြန်နေတဲ့အဲ့ဒါပါလဲဆိုတော့ဝင်ကကလို့နာမည်ရပြန်နေတဲ့အဲ့ဒီတောင်ကြီးနာမည်ကဟုတ်လားအဲ့ဒီလိုတောင်ကြီးကဝင်ကကလို့အမည်ရနေတဲ့ချိန်မှာအဲ့ဒီတောင်ကြီးဝန်းကျင်မှာနေထိုင်စားတောက်ပြီးတော့ကျင်းလေကျဆန်းနေကြတဲ့လူသားတွေရဲ့မျိုးနွယ်ကဘာလို့ဆိုတော့ရောဟိတတ္တဟုတ်လားရောဟိတတ္တမျိုးနွယ်တွေတဲ့အဲ့ဒီလောဟိတတမျိုးနွယ်လူသားတွေဟာအဲ့ဒီတုန်းကနှစ်ပေါင်း3000လောက်အသက်ရှိတယ်တဲ့ဟုတ်လားအဲ့ဒီလူသားတွေဟာအဲ့ဒီဝင်ကကတောင်ကြီးပေါ်ကိုထိတ်တရအောင်တက်ချင်တယ်ဆိုရင်3ရက်လောက်အချိန်ယူရတယ်ဆင်းချင်ရင်3ရက်လောက်ဆင်းရတယ်နော်ကာလကြာလာတဲ့အခါမှာတောင်ကြီးကလည်းနှိမ့်သွားတဲ့သဘောရှိတယ်နော်တက်တန်းကလည်းတိုးလိုက်လာတဲ့သဘောရှိတယ်နော်4000ကနေပဲရောက်သွား3000အထိကျသွားတယ်ဟုတ်လားအဲ့ဒီတုန်းကအဲ့ဒီခေတ်အဲ့ဒီခါမှာလောကသုံးပါးမှာကောဏဂုံဆိုတဲ့မြတ်စွာဘုရားပွင့်နေတဲ့ဒါဒီကဘာမှာဖြစ်နေတဲ့သမိုင်းကြောင့်ကိုမြတ်စွာဘုရားသဗ္ဗညုတဉာဏ်နဲ့ကြည့်ပြီးတော့ပြောတာပါ။နောက်အခုခေတ်သမိုင်းပညာရှင်တွေတော့ဓာတ်သဘာဝတွေကိုခွဲခြားဝေဖန်ပြီးတော့လွန်ခဲ့တဲ့နှစ်သန်းပေါင်းဘယ်နှထောင်ကဘယ်နှတောင်းကပြောတာတွေတော့ဥရှင်တို့တော့နားမလည်ဘူးပေါ့ဟုတ်လား။အေးဒါပေမဲ့မြတ်စွာဘုရားကတော့ဒါဖြစ်ပျက်ခဲ့တဲ့အနေအထားတွေကိုအကုန်လုံးသမိုင်းကြောင့်နဲ့ခြီးပြီးတော့ပြောပြတာ။တကယ်တည်တည်လိုခြင်းအနေအထိပဲကတော့မတည်မြဲဘူးဆိုတာလေးကိုတည်တည်ခြင်းတာပါ။ဟုတ်လားဥရှင်တို့ဆရာကြီးနန္ဒသင်္သန်ကြီးတဲ့အမရဖြံများကိုဖြတ်တန်းနေသောစိတ်ကူးများဆိုတဲ့ဇာဝတုံးရှိ။အဲ့ဒီထဲမှာတော့တပိုင်းပညာရှင်တွေမြေကြီးတဲ့တူးရဆွာရတဲ့အခါမှာအမျိုးမျိုးတွေ့ရှိချက်တွေကိုအခြေခံပြီးတော့တော့တစ်ချိန်လုံးကကြီးကျယ်ခမ်းနားတဲ့မြို့ကြီးတွေတော့ပေရာနဲ့ခြီးပြီးတော့ကြီးတဲ့အုပ်တွေတောင်ရှိတယ်လို့ဆိုတယ်။အံ့ဩစရာပဲနော်။လူသားတွေမျိုးနွယ်တွေတော့လူမျိုးစုတွေအမျိုးမျိုးတိဆောက်တဲ့မြို့ကြီးတွေအတခြားခြားသောမျိုးနွယ်တွေကလာရောက်တိုက်ခိုက်ဖြစ်စီတယ်သူတို့ကလွှမ်းမိုးသွားကြပြန်တဲ့အခါအဲ့ဒါတဲ့အာကောင်းတာတွေကနှစ်ရာနဲ့ချီလာတဲ့အခါကျမှလာပြီးတော့ဖြစ်စီကြပြန်ရောအဒီလိုနဲ့ဒါတန်တရားလဲနေတာဟုတ်လားတိချောက်ကြတယ်မ ပြီးရင်လူတွေကပဲဖြိုဖျက်ပြစ်ကြပြန်တယ်တချို့ကြတော့လည်းကာလကြာတော့သူပျက်စီးသွားတာတွေလည်းရှိတယ်အဲ့တော့အကုန်လုံးကိုအရင်တော့အနှစ်ထုတ်လိုက်မယ်ဆိုရင်တော့ဩဘာမှမတီးမြဲပါလားဆိုတာကြီးပဲအဖြေရတယ်ပေါ့ဟုတ်တယ်မဟုတ်လားခုမြတ်စွာဘုရားအဲ့ဒါတမိုင်းရောက်နေချီပြီးတော့ပြောတာနော်အဲ့ဒီလူသားတွေနှစ်ပေါင်း3000လောက်တက်တန်းရှိတဲ့ကာလမှာပွင့်တော်မူတဲ့ဘုရားကဗါတယ်တော့ကောနာကုန်တဲ့အဲ့ဒီကောနာကုန်မြတ်စွာဘုရားရဲ့လက်ရတော်ရန်ကနော်ဘိန်ယောသတဲ့လက်ဝဲတော်ရန်ကဥတ္တရာဆိုတော့ထင်ရှားတယ်တဲ့အဲ့ဒါကိုမြတ်စွာဘုရားညွှန်ပြပြီးတော့ပတ္တတဘိက္ခုရေသာစီဝိမတ္တပပတ္တတမေညာအန္တရာဟိတာကြည်ပါတဲ့ယဟန်တို့ပတ္တထဆိုတာကြည်လိုက်စမ်းပါအဲ့ဒီအနေထားလေးကိုဟုတ်လားနော်ပပတ္တအဲ့ဒီတောင်ကြီးရဲ့တမေညာနာမည်ဟာလဲအန္တရာဟိတာကိုပြောက်ခဲ့ပြီတဲ့အဲ့ဒီဝင်ကကဆိုတဲ့နာမည်ဘယ်သူမှမသိတော့ဘူးမြတ်စွာဘုရားဟောပြလို့ဒါသိရလားဒါမြတ်စွာဘုရားခေတ်ကအဲ့ဒီတောင်ကနာမည်ကဘာလဲတော့ဝေပုံလားလို့ဖြစ်နေပြီဟုတ်လားအေးတေသမနုဿာကာလင်ကတာအဲ့ဒီတုန်းကရောဟိတတလူသားတွေဟာအကုန်လုံးသိသွားကြပြီတဲ့မရှိတော့ဘူးတဲ့ဟုတ်လားသောစဘဂဝါပြိဋိဘူတော်တယ်မြတ်စွာဘုရားလည်းပဲကောဏဂုံမြတ်စွာဘုရားလည်းပြိဋိဘံဆံသွားပြီတဲ့နော်အေးဝံအိစ္ဆာဘိက္ခဝေသင်္ခါရသင်္ခါရတရားတွေဟာအဲ့လိုမတည်မြဲတဲ့သဘောရှိတယ်အေးဝံအိစ္ဆာဘိက္ခဝေနော်အေးဝံအတုဝဘိက္ခဝေသင်္ခါရသင်္ခါရတရားတွေဟာအဲ့လိုမခိုင်မြဲတဲ့မခိုင်မာတဲ့သဘောရှိတယ်နော်အေးဝံအနတ္တတိကဘိက္ခဝေတော့သင်္ခါရသင်္ခါရတရားတွေကအဲ့လိုနော်မသက်တာတဲ့သဘောရှိကြတယ်ဒါကြောင့်မို့လို့ရာဝန်ရှိတဲ့ဘိက္ခွေလားမိဘသဗ္ဗသင်္ခါရီသူနိဗ္ဗိန်တိတုံသင်္ခါရတရားတွေရဲ့ပုံမှာညင်းငွေခြင်းကတင့်တယ်နော်အလံဝိရိရှိတုံအလံဝိမုရှိတုံသင်္ခါရတရားတွေရဲ့ပုံမှာဆွဲမဲ့မှုကင်းခြင်းကတင့်တယ်သင်္ခါရတရားတွေကနေလွတ်မြောက်အောင်ကြိုးစားအထုတ်တင့်တယ်လို့တခါအဲ့လိုလေးမြတ်စွာဘုရားကနော်ဖြစ်တဲ့စိတ်ရဲ့အနေအထားလေးကိုအဲ့လိုဆုံးမတယ်တုတ်တံကဆုံးပြီလားဆိုတော့မသုံးမဆုံးသေးဘူးဟုတ်လားပေတရုမှတ်သားထားတဲ့အမသာယပြောမယ်ဆိုရင်ဒီကမ္ဘာလောကကြီးမှာဖျားလေးစုပွင့်ခဲ့ပြီနော်ပထမဆုံးပွင့်တဲ့ဖျားကဘာတို့ကောကုတံကောကုတံပြီးတော့ကောနာကုံအဲ့ဒါခုကောနာကုံမြတ်စွာဘုရားရှင်ပွင့်တော်မူတော့ငါတော့ဒီဝေပုံလတောင်ကိုကြည့်ပြီးတော့မြတ်စွာဘုရားပြောပြခဲ့တဲ့တမိုင်းကြောင်းပေါ့နော်ကောနာကုံမြတ်စွာဘုရားပွင့်ပြီးရင်ဘယ်ဘုရားပွင့်မလဲကတ္တပမြတ်စွာဘုရားပွင့်တော့အဲ့ဒီကတ္တပမြတ်စွာဘုရားလက်ထက်မှာဒီတောင်ကြီးရဲ့နာမည်ကဘလို့ဖြစ်ခဲ့တုံးဆိုတော့သုပတ္တလို့အမည်ရတယ်တဲ့အကြည့်ကောင်းတဲ့တောင်ကြီးပေါ့ဟုတ်လားသုပတ္တတောင်ကြီးတဲ့အဲ့ဒီတုန်းကအဲ့ဒီဝင်ကျင်မှာရှိတဲ့လူသားမျိုးနွယ်တွေကတုတ်ပိယလူမျိုးနွယ်တဲ့တုတ်ပိယနော်ချစ်စရာကောင်းတဲ့လူတွေပေါ့ဟုတ်လားတုတ်ပိယလူမျိုးနွယ်တွေနော်အဲ့ဒီတုန်းကအဲ့ဒီခေတ်ကအဲ့ဒီလူမျိုးနွယ်တွေရဲ့တက်တန်းကနှစ်ပေါင်း2000ကာလကြာတယ်ဟုတ်လားနှစ်ပေါင်း2000လောက်နေရတယ်အဲ့ဒီလူမျိုးတွေတွေကအဲ့ဒီတောင်ကြီးပေါ်ကိုတက်ချင်တယ်ဆိုရင်နှစ်ရက်အချိန်ယူပြီးတော့ဆင်းကျင်တယ်ဆိုရင်နှစ်ရက်အချိန်ယူရတယ်။တောင်ကလည်းပဲနှိမ့်သွားတယ်တက်တန်းကလည်းတိုးလိုက်လာတယ်။ဒါလေးလည်းသတိထားရမယ်ပေါ့ဟုတ်လား။ဒီနေရာမှာတောင်ကနှိမ့်သွားတာလား၊မြေကြီးကမြင့်လာတာလားဆိုတာလေးတော့လည်းသတိထားနေတယ်။ဘယ်လိုဖြစ်လာမယ်ထင်တော့။မြေကြီးကမြင့်လာတာနော်။အခုလက်တွေ့သိရတဲ့နေသားတော့ဦးဇင်းတို့စကိုင်းတောင်မှာနော်ရေတုံးကတည်ထားတဲ့အကြောင်းတွေရှိတယ်။နော်အုတ်တိုင်းလေးတွေတချို့ဆို2000လောက်ပဲရှိတော့တဲ့နေရာလေးတွေရှိတယ်။နော်တဲတုံးကတော့2000တဲခဲ့တာတော့မဖြစ်နိုင်ဘူး။အမကြီးကြီးကတဖြည်းဖြည်းနဲ့ပါဖြစ်လာတော့မြင်လာလူတွေကဖို့လို့မြင်တာဘလို့အကြောင်းကြောင့်လဲတော့မသိဘူး။အဲ့အုတ်တိုင်းလေးတွေနှိမ့်သွားတာတော့လည်းပဲထင်ထင်ရှားရှားတွေ့ရတယ်ပေါ့။ဟုတ်လား။ပြီးတော့ရှိတုံးကတိဆောက်ခဲ့တဲ့အနေသားတွေဟာဘယ်နဲ့ရောက်သွားလဲ။မြေကြီးတွေပဲရောက်နေနော်။သူတို့ကမြေကြီးတွေသူ့ဟာသူတူးဝင်သွားတာတော့မဟုတ်ပါဘူး။မြေကြီးကပို့လာတော့မြုပ်သွားကြတာပေါ့။ဟုတ်လား။အဲ့ဒါကာလတွေဘလောက်ကြာလဲ။အပြောင်းလဲတွေဘလောက်များလဲဆိုတာလေးကိုမြတ်စွာဘုရားဟောပြဟုတ်လားအဲ့ဒီတုန်းကဦးဇင်းတို့အနေအထားတွေကိုမြတ်စွာဘုရားညွှန်ပြပြီးတော့အဲ့ဒီတုန်းကတောင်ကြီးရဲ့နာမည်လည်းကွယ်ပြောက်ခဲ့ပြီလူသားတွေလည်းအကုန်လုံးတည်ဆုံသွားကြပြီကတ္တဝမြတ်စွာဘုရားလည်းပဲပရိနိဗ္ဗာန်ဆံသွားပြီလက်ရတော်ရံဖြစ်တဲ့ရှင်ဒိဋ္ဌမထေရလက်ဝဲတော်ရံဖြစ်တဲ့ဘာရဒါဇမထေရဒါတွေလည်းမဖြစ်သွားပြီတော့ပရိနိဗ္ဗာန်ဆံသွားကြပြီမရှိတော့ကြောက်သွားကြပြီဟုတ်လားအဲ့ဒါကိုကြည့်ပြီးတော့သင်္ခါရတရားတွေကဒီလိုမတည်မြဲတဲ့သဘောရှိတယ်။ဧဝံဒိသဘိကဝေသင်္ခါရ။ဧဝံအတုဝဘိကဝေသင်္ခါရသင်္ခါရတရားတွေကဒီလိုမခိုင်မာတဲ့သဘောရှိတယ်။ဧဝံနတ္တတိကဘိကဝေသင်္ခါရသင်္ခါရတရားတွေကအဲ့ဒါလိုအာမကိုလောက်တဲ့တတ္တရာမရှိတဲ့သဘာဝရှိတယ်ဆိုတာကိုနားလည်ပြီးတော့အလမေဝရာဝံရှိတဲ့ဘိကဝေလမေဝသဗ္ဗသင်္ခါရေသူနိဗ္ဗိန်တိတုံသင်္ခါရတရားတွေရဲ့ပုံမှာညီငွေချင်းကတင့်တယ်။အလံဝိရိစီတုံအလံဝိမုရှိတုံနော်ဆွေမဲမှုကင်းခြင်းကတင့်တယ်လွတ်မြောက်ခြင်းကတင့်တယ်လို့ဟောတချက်မြတ်စွာဘုရားအဲ့လိုဆုံးမပြန်အဲ့ဒီမှာလက်တွေ့အနေအထားကိုမြတ်စွာဘုရားကပြပြတယ်အခုပြောခဲ့တာတွေကအတိတ်ကာလကအနေအထားတွေကိုကြည့်ပြီးတော့သဘာဝလောကကြီးရဲ့အကြောင်းကိုမှန်မှန်ကန်ကန်သဘောပေါက်ဖို့ဟုတ်တယ်မဟုတ်လားအတိတ်ကာလအနေအထားတွေကိုကြည့်ပြီးတော့သဘောပေါက်တာနော် ဒါကြောင့်ဒကာမတို့ဦးဂျင်းတို့လည်းပဲဒါဒီအများကြီးစဉ်းစားကြည့်မယ်ဆိုလို့ရှိရင်တတိတံဝေကဉာဏ်ပညာတွေရတဲ့အကြောင်းမရှိဘူးလားရှင်နော်ဖြစ်ခဲ့တဲ့အနေအထားတွေမျိုးစုံပါပဲပြီးတော့လည်းပဲအကုန်လုံးပြီးသွားရတာတချို့ဆိုဘာမှတောင်မသိနိုင်တော့ပါဘူးတော့အခုဖြစ်နေတဲ့အနေအထားတွေကလည်းဒီလိုပဲပြီးပြီးပြောင်းပြောင်းပြီးသွားပြီးတော့နောက်လူတွေကဘာမှမသိတော့တဲ့အနေအထားကိုရောက်သွားကြအောင်မှာပါပဲဟုတ်တယ်မို့လားဒါပေမဲ့ကိုကအဲ့ဒါတွေကိုမစဉ်းစားတဲ့အခါကျတော့အခုလောလောဆယ်ပြစ်ဆုံးပံဖြစ်နေတဲ့အနေအထားကြီးကအရန်အရေးပါတယ်နော်အရန်အရေးကြီးနေတယ်ဒါခါလေးတည်ရရှင်ရေလို့အောင့်မေးပြီးတော့ရန်စိတ်ထဲမှာခံစားရတယ်ပေါ့ဟုတ်လားဒါကြောင့်ဒီဖြစ်ပေါ်နေတဲ့အနေအထားကိုကြည့်ပြီးတော့လည်းပဲသုံးသပ်တဲ့ရတယ်ဒါကအတိတ်ကာလကအနေအထားကိုကြည့်ပြီးတော့အမှန်တရားကိုဝေဖန်တာပေါ့အဲ့တော့အခုဖြစ်ပေါ်နေတဲ့ပြစ္ဆုတ်ပံကာလကိုကြည့်ပြီးတော့လည်းပဲမြတ်စွာဘုရားဘလို့ဝေဖန်ပြတော့ဟောလာပြီနော်ပါပြောတော့ယန္တုတဲ့အဲ့ဒီတုန်းကနာမည်အမျိုးမျိုးနဲ့ထင်ရှားခဲ့တဲ့ဒီတောင်ကြီးဟာအခုအဘုရားရဲ့လက်ထက်မှာဝေပုံလားဆိုတဲ့နာမည်နဲ့ထင်ရှားနေတယ်တဲ့လူတွေကတောင်ကြီးဝေပုံလားလို့ခေါ်ကြတယ်ပေါ့ဟုတ်လားဒီတောင်ကြီးဝန်းကျင်မှာအခုနေထိုင်နေကြတဲ့လူမျိုးတွေကမဂရကလူမျိုးတွေတဲ့နော်မဂရလို့လည်းပဲအတူကောက်ခေါ်တဲ့လူမျိုးတွေပေါ့ဟုတ်လားမဂရမျိုးတွေအဲ့ဒီမဂရမျိုးတွေလူသားတွေရဲ့တက်တန်းကဘယ်လောက်ရှိရုံတရားတဲ့အတူကြတော့ကြတာကများလွန်းတယ်နော်စောတော်တော်ကတော့4000က3000 3000က2000 2000က1000ဟုတ်လား3000က4000အဲ့4000က3000 3000က2000ဒါကြအခု2000ကနေပဲထိကြတာအဲ့ဒါကပို့ပြီးတော့ကာလမြန်ကြာလေသလားလို့ဒါဦးဇင်းကတော့စဉ်းစားကြည့်တာပေါ့နော်ကတ္တဗမြတ်စွာဘုရားနဲ့ဂေါတမမြတ်စွာဘုရားရဲ့ဂျာကာလအနေထားကပုံမြန်ကြာလေသလားလို့တက်တန်းကိုလည်းကြည့်ပြီးတော့စဉ်းစားမိတယ်ဟုတ်လားပြီးတော့အဲ့ဒီဝေပုံလားတောင်ကြီးပေါ်ကိုရောက်ချင်တယ်ဆိုရင်တမဟုတ်နဲ့ရောက်နိုင်တယ်တမဟုတ်နဲ့ပြန်ပြီးတော့ဆင်းတယ်နော်ခဏလေးတက်လိုက်ခဏလေးဆင်းလိုက်တောင်လည်းသိပ်ပြီးတော့မမြင်တော့ဟုတ်လားအဲ့တော့ကသဗ္ဗမြတ်စွာဘုရားရဲ့လက်ထက်နဲ့ဦးဇင်းတို့မြတ်စွာဘုရားရဲ့လက်ထက်ကအရန်ကိုကာလကြာမြင့်ခဲ့မယ်ဆိုတဲ့အနေထားကတော့မှန်းလို့မရဘူးလားရရနော်အဲ့ဒီမှာမြတ်စွာဘုရားကလက်ရတော်ဟာလက်ရတော်ရန်ကသာရိပုတ္တံဖြစ်တယ်လက်ဝဲတော်ရန်ကရှင်မောဂလံဖြစ်တယ်လို့လက်တွေ့အနေအထားလေးကိုပြောပြပြီးတော့ပါပြောတော့ယဟန်တို့တဲ့ကြည်ပါတဲ့ဟောဒီဝေပုံလားတောင်ဆိုတဲ့နာမည်ဟာလည်းကြောက်ွယ်သွားအောင်မှာပါတဲ့အခုအိန္ဒိယမှာအဲ့ဒီတောင်ကိုဘယ်လိုများခေါ်နေလဲတော့မသိဘူးဟုတ်လားငါဘုရားလည်းပြိနိဗ္ဗာန်ဆံသွားအောင်မှာတဲ့တာဝကတွေလည်းအကုန်လုံးပြိနိဗ္ဗာန်ဆံသွားအောင်မှာဟောဒီမဂရကမျိုးတွေအကုန်လုံးလည်းပဲတေဆုံးပြောက်ွယ်သွားကြအောင်မှာတဲ့လောကကြီးရဲ့အဲ့လိုမတည်မြဲတဲ့သဘောရှိတယ်ပခိုင်မာတဲ့သဘောရှိတယ်အာမကိုလောက်တဲ့သဘောရှိတယ်ဒါကြောင့်ဒီလောကသဘာဝရဲ့ပုံမှာနော်ညီငွေချင်းကတင့်တယ်ဆွဲမဲ့မှုကင်းချင်းကတင့်တယ်လွတ်မြောက်ချင်းကတင့်တယ်လို့အဲဒီမှာလည်းမြတ်စွာဘုရားအဲ့ဒီတိုင်းဟောတာဟုတ်တယ်မို့လားအဲ့တော့ဒီကဓမ္မတို့ဦးဇင်းတို့ဒီသုတ်တံကိုနားတဲ့အခါမှာဘာနိယုရာရှိလဲနော်အတိတ်ကာလကအနေထားတွေကိုကြည့်ပြီးတော့ဩအနေစာဟဲ့အဓိကသိရမယ့်အချက်ကလေးကဒါပဲဟုတ်လားကိုပြေဆုံးပါမှာဖြစ်နေတဲ့အနေအထားကိုသိပြီးတော့လည်းပဲစဉ်းစားပြီးတော့လည်းပဲဘယ်လိုသိတဲ့နော်အနေအစားလိုပဲသိတဲ့နော်ဘာပျက်စီးသွားအောင်ပါပဲလေပျက်စီးနေခြင်းနဲ့ပျက်စီးတဲ့စီကိုအပြီးပိုင်းပျက်စီးတဲ့စီကိုရောက်သွားအောင်ပါအဲ့ဦးဇင်းတို့ပြောနေကြစကားလေးတစ်ခွန်းရှိပါတယ်တချို့လည်းမှတ်မိမယ်ထင်ပါတယ်ဦးဇင်းတရားတော့နားတဲ့အနေအထားရှိတဲ့ပုဂ္ဂိုလ်တွေတော့ဘဝဆိုတာဘယ်လိုသဘောရှိလဲဆိုတော့ဘဝဆိုတာပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုတွားနေတာနော်ပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုတွားနေတာ။တော့ပျက်စီးခြင်းနဲ့ဆိုတာကအနိစ္စကိုယဉ်ညွန်းတာ။ပျက်စီးခြင်းစီကိုဆိုတာကမရဏကိုယဉ်ညွန်းတာ။မတူနော်။အနိစ္စဆိုတဲ့စကားလုံးနဲ့မရဏဆိုတဲ့စကားလုံးအတုံးတုံးတူလားဗျာ။မတူနော်။အနိစ္စဆိုတာကဒလဆက်ဖြစ်ပေါ်ပြီးတော့ဒလဆက်ပြောက်ွယ်လိုက်နေတဲ့သဘော။ဒလဆက်ဖြစ်တယ်။ဖြစ်ပြီးတော့အဲ့ဒါဒလဆက်ပဲမရှိတော့ဘူးမရှိတော့ဘူးဆိုတော့နောက်ထပ်အဖြစ်သဘောတွေပဲဒလဆက်တန်းဖြစ်ပြီးတော့ဖြစ်ခဲ့သမျှတွေဟာတောက်လျှောက်ပဲကွယ်ပြောင်းလိုက်သွားတဲ့သဘောကိုအဲ့ဒါပါခေါ်တော့အနေစာအတူခဏိကမရဏလို့ဒီလိုနာမည်တစ်မျိုးပေးမယ်ဆိုရင်လည်းပေးလို့ရတယ်။နောက်ခဏတိုင်းတည်ဆုံးနေတဲ့အနေထားပေါ့။အခုသတိပဋ္ဌာန်ဘာဝနာကိုပွားများတယ်ဆိုတာအဲ့ဒီခဏတိုင်းတည်ဆုံးနေတဲ့အနေထားကိုသိအောင်မြင်အောင်ကြိုးစားကြတာ။ဒါမှဘဝရဲ့ပုံမှာပူပြီးတော့နားလည်မှုသဘောပေါက်မှုတွေကြီးမားလာမယ်။အဲ့ဒါမှဘဝရဲ့ပုံမှာကိုယ်ဘယ်လိုသုံးသပ်မယ်ဘယ်လိုရှင်းမြင်မလဲ။ဒါနဲ့ပတ်သက်ပြီးတော့ဘလို့နေထိုင်သွားမလဲဆိုတဲ့အဖြေမှန်တွေကိုပို့ပြီးတော့ရှားနိုင်မယ်ပေါ့ဒါဥစဉ်စဉ်းစားမိတာလေးကိုပြောတာဟုတ်လားအဲ့တော့အနေအဆဆိုတာဘာကိုညွှန်းတာတော့တခဏတိုင်းပျောက်ွယ်နေတဲ့သဘောဟုတ်လားပျက်စီးခြင်းနဲ့ဆိုတာအဲ့ဒါကိုပြောတာမဖြစ်လာတယ်အရှိတော်ဦးဒါဥစဉ်ကတခါလေးစဉ်းစားကြည့်တာပေါ့နော်အော်ဘောကမှမြင်ငယ်ပေါင်းလဲများလာပြီကြားခဲ့ပေါင်းလဲများလာပြီအနဲ့နေရခဲ့ပေါင်းစားခဲ့တောက်ခဲ့ပေါင်းတွေ့ခဲ့ထိခဲ့ပေါင်းတွေ့ခဲ့ကြံခဲ့ပေါင်းတကယ်ကိုမရင်မတွေ့နိုင်အောင် ညာခဲ့လာပါပြီကနန်းထိုးလို့တောင်းမရနိုင်လို့ဖူးထင်ပါလေဟုတ်လားအဲ့ဒါတွေဘာတစ်ခုမှအဖတ်တင်နေတာမရှိဘူးခုလုံးလုံးနေဖြစ်နေတာနဲ့ခုရက်တည်နေတာနော်အဲ့ဒါကြီးအောင်အခိုင်ပါလားဟောပါဘူးအဲ့ဒါလည်းနောက်ထပ်တဘာဝတရားအတိတ်ကထပ်ပြီးတော့အစားထိုးပြီးတော့အဲ့ဒီအတိတ်နဲ့ထပ်ပြီးတော့ရက်တည်ပြန်တာပဲဟုတ်တယ်မို့လားဒိန်သွားနေရနော်အဲ့ဒါဘာပြောတာတော့ပျက်စီးခြင်းနဲ့ပျက်စီးခ ုံးခဲ့ရမယ်လှုပ်ခဲ့ရမယ်နော်ဒီဆုံးခြင်းဆိုတဲ့မရဏကိုရင်ညွှန်းတာအဲ့ဒီကြီးဥတည်ပြီးတော့သွားနေကြတာအဲ့ဒီခရီးအကွာအဝေးအနီးအဝေးကတယောက်နဲ့တယောက်တူနိုင်မလားတူနော်ကြာကြာသွားခြင်းလားမြန်မြန်သွားခြင်းလားအကြာကြာသွားခြင်းတဲ့တခါကြီးရဲ့နော်ကြာကြာသွားခြင်းတဲ့အသက်ရှိရှိနေခြင်းတဲ့ပေါ့နော်အေးဒါကအလွန်ကောင်းတဲ့အခွင့်အရေးလေးဆိုတော့ကြာကြာသွားရင်ကောင်းပါလေဟုတ်တယ်မဟုတ်လားအောင်ဆိုဒီသွားနေတုန်းလေးမှာကိုကအသိဉာဏ်ပညာကိုမြင့်မားအောင်လုံနိုင်ခွင့်မရှိဘူးလားရှင်နော်ဇုံမကောင်းလို့ဆိုတဲ့မှန်ကန်တဲ့သာသနာတော်မြတ်ကြီးနဲ့တွေ့ခွင့်ရတဲ့ဒီရှင်သန်မှုအနေထားလေးကတန်ဖိုးမဖြတ်နိုင်အောင်ကြီးမားလွန်ပါလေကိုကသာတုံးချမယ်ဆိုရင်ဖို့ဖြတ်လို့မရတဲ့အခွင့်အရေးကြီးတစ်ခုပဲမဟုတ်လားအေးဒါကြောင့်ပျက်စီးရင်နဲ့ပျက်စီးခြင်းစီကိုသွားနေကြတယ်တချို့ကြတော့လည်းပဲမြန်မြန်ဆန်ဆန်ပျက်စီးခြင်းစီတို့ဆိုတဲ့ပန်းတိုင်ကြီးကိုရောက်သွားကြတယ်ပြီးရင်ဆက်ပြီးတော့နားမလားဆိုတော့မနားပါဘူးပျက်စီးရင်နဲ့နောက်ဘဝထက်ပြီးတော့ပျက်စီးခြင်းစီကိုသွားပြန်မှာပဲမဆုံးခဲ့ဘူးเนาะဒီခီးကအဲ့ဒါကြောင့်မလို့အရှင်တို့ဒီတုတ်တံကိုမြတ်စွာဘုရားစဟောတော့ဘလို့ဟောလဲထင်တော့အနတ်မတေကိုယံဘိခဝေတန်တာတော့ပုဗ္ဗာကောတိနာပညာတိအဝိဇ္ဇာနိဝရဏနာတတ္တနာတဏ္ဍတန်ယောဇနာနံယဟန်တို့တဲ့ဟောဒီတတဝတူတယောက်ရဲ့ရှေးကဖြစ်ခဲ့တဲ့ရှေးအစွန်းဟာမတင်ရှားဘူးတဲ့အဲ့လောက်တန်လျာကြီးဟာရှေးလျားခဲ့ပြီတဲ့ဘာဖြစ်လို့လဲဆိုတော့အဝိဇ္ဇာနိဝရဏနာတတ္တနာတဏ္ဍတန်ယောဇနာနံအဝိဇ္ဇာဆိုတဲ့အဖုံးကြီးနဲ့ဖုံးခံထားရတယ်တဲ့တန်ယောဇဉ်ဆိုတဲ့တော့တဏ္ဍဆိုတဲ့ကျိုးနဲ့တန်ယောဇဉ်ကျိုးနဲ့လည်းချီခံထားရတယ်တဲ့နှစ်မျိုးပြောတာနော်တဏ္ဍကိုဘာလို့ပြောတာတော့ကျိုးလို့ပြောတာနော်တဏ္ဍတန်ယောဇနာနံတန်ယောဇနာဆိုတာကျိုးပဲတန်ယောဇဉ်မမောမှုကိုကြိုးတချောင်းလို့ဥမာပေးတာမသိမှုကိုကြတော့နိဝရဏအပိတ်အဖုံးလို့ဒီလိုဥမာပေးတာဟုတ်လားမသိမှုနဲ့အဖုံးခံထားရတယ်ဘာမှကိုမမြင်တော့ဟုတ်လားမမောမှုနဲ့အချီနှောင်ခံထားရတယ်လှုပ်ကိုလှုပ်လို့မရဘောပေါက်ရလားဗျပေးတဲ့ဥမာဒီမှာအဓိပ္ပာယ်ရှိရနော်အေးအဝိဇ္ဇာနိဝရဏနံတဏ္ဍတန်ယောဇနာနံအသုံးအနှုန်းလေးတွေကိုတတိထားဖို့လိုတယ်ဟုတ်လားအဲ့ဒီလိုမျိုးအဝိဇ္ဇာနဲ့တဏ္ဍဒါနဲ့နေလာတဲ့အတွက်ကြောင့်ဒကာမတို့အရှင်တို့ရဲ့ဖြစ်ခဲ့တဲ့ရှေးဘဝအစွန်းကိုနော်မသိနိုင်တော့အောင်ရှေးလျားလာပြီလို့ယေရှုဘုရားအဲ့လိုဟောတာဟုတ်ရဲ့လားအဲ့ဒါပြောနေတာကဘာလဲဗျာနော်ဖြစ်ခဲ့တဲ့အတိတ်ကာလအနေအထားတွေကိုကြည့်ပြီးတော့အနေစားပါလားဆိုတဲ့မှန်ကန်တဲ့အတိတ်ကိုရအောင်ကြိုးစားရမယ်ဖြစ်ပေါ်နေစေပစ္စုပန်အနေအထားကိုကြည့်ပြီးတော့လည်းပဲအနေစားပါလားဆိုတဲ့မှန်ကန်တဲ့အတိတ်ကိုရအောင်လုပ်ရမယ်ခိုင်းဒါနဲ့အနာဂတ်ကိုလှမ်းမျှော်ပါဦးအနာဂတ်ကိုလှမ်းမြော်ပါဦးဖြစ်ဦးမှာနော်အမျိုးမျိုးအကြောင်းတရားအမျိုးမျိုးတွေကြောင့်တော့တေချာတာကတော့အဝိဇ္ဇာနဲ့တဏှာရှိနေတဲ့တွေ့ကြောင့်ယုတ်တဲ့ဏ္ဍတ်တွေဆက်ပြီးတော့ဖြစ်မယ်အဲ့ဒီယုတ်တဲ့ဏ္ဍတ်ကိုပဲနော်တတိယဆံခန္ဓာတတိယဆံယုတ်တဲ့ဏ္ဍတ်လားလူခန္ဓာလူတို့လူယုတ်တဲ့ဏ္ဍတ်လားနတ်ခန္ဓာနတ်ယုတ်တဲ့ဏ္ဍတ်လားလို့အပေါ်ယံကွေးပြားခြားနာမှုကတော့ကံတရားပေါ်မှာမူတည်မယ်ပေါ့နော်ကောင်းတဲ့ကံတရားဆိုရင်ကောင်းတဲ့ကံတရားကနော်ကောင်းတဲ့ဟိုမကောင်းတဲ့ယုတ်ဏ္ဍတ်နေနေဆိုင်ကောင်းတဲ့ယုတ်ဏ္ဍတ်လို့ပြောလို့ရမယ်ဘဝကောင်းတွေကိုဖန်တီးမယ်ပေါ့ဟုတ်လားမကောင်းတဲ့ကံတရားတွေကတော့မကောင်းတဲ့ယုံညံ့တဲ့ဘဝခန္ဓာတွေကိုဖန်နေမယ်ဒါတွေပေးတဲ့အလုံးနားလဲကြပြီလားကြွန့်ကျင်ကြပြီလားဟုတ်လားအဲ့တော့တေချာတာကတော့ဘာတွေပဲဆက်ဖြစ်ဖြစ်အဲ့ဒီအနာဂတ်မှာဆက်ဖြစ်မဲ့ယုံဏ်တို့ရဲ့အနေအထားကိုမျှော်မှန်းကြည့်လိုက်မယ်ဆိုရင်လည်းအဖြစ်မှန်ကဘာပဲထွက်မလဲအနေစာလို့ပဲထွက်မှာပဲစဉ်းစားတော့ကာလသုံးပါဖြစ်ခဲ့ပြီဘာမှမရှိတော့ဖြစ်နေသေးသူလည်းပဲသွားနေတာပဲဟုတ်တယ်မဟုတ်လားဖြစ်အောင်မယ်ဆိုတာတွေလည်းပဲပေါ့မှာပဲဒီလက်တွင်းကလို့ကိုမလို့ဒါဟုတ်ချင်းတို့လေဒီဆိုဘုရားကြီးကတော့အနေဆာမီးရဲ့လောင်ကျွမ်းတာကိုအမြဲတမ်းခံရတယ်အနေဆာဆက်ကြီးရဲ့ဝါးမြူတာကိုအမြဲတမ်းခံရတယ်လို့ဒီလိုသုံးလုံးပြီးတော့ရေးတာ၄ရှိနော်ဒါကြောင့်ချင်းတို့ပြည့်တဲ့ပေါင်းသူတော်ကောင်းတို့အခုပြောလိုက်တဲ့သုတ်တန်လေးကဒီအနေဆာဆိုတဲ့မှန်ကန်တဲ့အတိလေးကိုနော်ရဖို့အတွက်အထောက်အကူပြုမဲ့စဉ်းစားပုံစဉ်းစားနည်းလေးတွေကိုဒါမြတ်စွာဘုရားဘယ်လိုဟောပြသွားလဲဆိုတာလေးကိုနီးယူစရာလေးပေါ့နော်ယေရှုဘုရားကတော့ဒါအတိတ်ကာလကဖြစ်ခဲ့တဲ့အနေအထားတစ်ခုကိုအခြေခံပြီးတော့ဒါအိဋ္ဌာကိုပေါ်လွှဲအောင်ပြောပြတယ်အခုပြစ္ဆုတ်ပံမှာဖြစ်နေတာကိုထောက်ပြပြီးတော့လည်းပဲဒါလည်းပဲပြီးသွားအောင်ပါပဲလို့ဟောဒီလိုမြင်မြတ်စွာဘုရားဟောတာဟုတ်လားနေ့လေတုန်းကတော့ဦးဇင်းကိုတခါလေးတယောက်ကရှောက်တယ်အ အဘုံဘုံဝါတပြီးတော့ရဲ့ကျေးဇူးရှင်ပါတဲ့အဘုလိုတုံးကွယ်လို့မေတော့ဘုံဘုံရဲ့ဘာပဲဖြစ်ဖြစ်ပြီးသွားမှာပါဆိုတဲ့စကားတစ်ခွန်းနဲ့သူဟာသူ့ဘဝကိုအရှင်ပြေအောင်ရည်တည်ခဲ့ရတယ်တဲ့ဟုတ်လားဝမ်းသာပါတယ်လို့နော်ဘာပဲပါတဲ့တော့ဘာပဲဖြစ်ဖြစ်ပြီးသွားမှာပါတဲ့ဟုတ်လားအဲ့တော့ဒါကအနေစာဆိုတဲ့စကားလုံးထဲမှာအကျုံးဝင်မို့လားအေးအဲ့ဒါကိုပို့ပြီးတော့ပြည့်စုံအောင်စဉ်းစားတတ်ဖို့လိုတယ်နော်ဘာပဲဖြစ်ခဲ့ဖြစ်ခဲ့ပြီးသွားခဲ့ပြီအရှိတော့ဘာပဲဖြစ်နေဖြစ်နေပြီးသွားမှာပါဟုတ်လားဘာပဲဆက်ပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်အဲ့ဒါလည်းပြီးသွားအောင်မှာပဲဟုတ်တယ်မို့လားမပြီးအောင်မယူမရက်တန့်ထားလို့မရဘူးအခိုင်အမာသဘောမဟုတ်ဘူးအခိုင်အတန့်သဘောဟုတ်လားအခိုင်အတန့်သဘောလေးတွေဆက်ဆက်ဖြစ်နေတာဟုတ်လားအခိုင်အမာသဘောတစ်ခုမှမရှိဘူးနော်အဲ့ဒီအမှန်တရားကိုသိအောင်မြင်အောင်အခုတရားဓမ္မတို့အရှင်တို့ကြိုးစားကြရတာနော်အဓိကဘာကိုနောက်လက်ကင်ထားပြီးတော့ကြိုးစားကြရတာလဲလို့မေးရင်တတိကိုလက်ကင်ထားရနော်အဲ့ဒီတတိလေးဖြစ်အောင်ဗာနဲ့ကြိုးစားရတော့ဝရိယနဲ့ကြိုးစားရတယ်လုံအောင်မဟဲ့လုံအောင်မဟဲ့ဟုတ်လားအဲ့ဒီဝရိယဆိုတဲ့ထက်တန်မှုလေးအထုံမှုလေးကဘာကိုခြေခံနေတော့ယုံကြည်မှုကိုခြေခံနေဟုတ်တယ်မို့လားဒါလုံတဲ့နဲ့လုံထိုက်တယ်အလွန်ကောင်းတဲ့အလုံးလို့ယုံကြည်မှုရှိရင်ရှိသလောက်ဝရိယကတက်လာမှာဟုတ်လားဝရိယတက်ရင်တက်သလောက်ပါရှိလာမလို့တတိရှိလာနော်တတိရှိရင်ရှိသလောက်တတိထားရင်ထားသလောက်ပါဖြစ်လာမလို့တမာဒီဆိုတဲ့တည်ငြိမ်နိုင်မှုစုဆိုင်နိုင်မှုတိဖို့အခြေခံအစာပြိုးလေးတွေကိုဒါပြောတာပါဟုတ်လားအဲ့ဒီတမာဒီဆိုတာရှိလာမှတဘာဝတွေရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့နားလေတဲ့ပညာဆိုတာဖြစ်ပေါ်လာသူကတော့ဆရာကြီးပဲနော်နော်အထွတ်အထိပ်တရားဘာလဲလို့မေးရင်ပညာပဲဒါကြောင့်အိန္ဒိယတရားတွေကိုမြတ်စွာဘုရားဟောတဲ့နေရာမှာယဟန်တို့တဲ့တိမှုပညာအတွက်ပဲကျန်တာတွေကလိုအပ်တယ်ဆိုတဲ့အသေးပဲကိုပြောတာသဒ္ဓတရားရှိဖို့ရှိဖို့ဆိုတာလဲတိဖို့အတွက်ကလေးသဒ္ဓတရားရှိဖို့ပြောတာဝရိယရှိဖို့ရှိဖို့ဆိုတာလဲသိဖို့အတွက်ဝရိယရှိကြရတာသတိထားထားဆိုတာလဲသိဖို့အတွက်ထားရတာတမာတိရှိပါဆိုတာလဲသိဖို့အတွက်ပဲရှိရပါအတွက်တော့သိဖို့အတွက်မှန်မှန်ကန်ကန်သိဖို့ပညာနော်အဲ့ဒီသိမှုပညာရှိလာပြီဆိုရင်ကျန်တာတွေကလည်းပို့ပြီးတော့ခိုင်မာသွားတဲ့သဘောရှိတယ်အဲ့ဒါကိုမြတ်စွာဘုရားဥမာပေးတာဥစဉ်ကအရင်သဘောကြားတယ်ဒါဥစဉ်တို့ဘောဓိဝေခိယတရားအုပ်စုတွေထဲမှာအိန္ဒိယ၅ပါးကိုဟောတဲ့အခါမှာဒါတွေပါတယ်ဟုတ်လားဆွေးကြပါစို့တဲ့မူးတွေမတ်တွေကပဲဝိုင်းပြီးတော့ဘယင်မြောက်လိုက်တယ်နော်ဒီမင်းသားလေးကိုရှင်ဘယင်မြောက်လိုက်တယ်အဲ့ဒီရှင်ဘယင်မြောက်မဲ့ဒီမူးတွေမတ်တွေရဲ့နေရာလဲခိုင်မြဲသွားတယ်တဲ့ဟောအချင်းချင်းနော်တရားရဲ့ဝရိယရဲ့တတိရဲ့တမာရိရဲ့ပဲပညာကိုမင်းမြောက်လိုက်တယ်အဲ့ဒီပညာကဘယင်ဖြစ်သွားပြီးအထွတ်ထိပ်ရောက်သွားပြီးဆိုရင်အဲ့ဒီပညာကြောင့်မဲ့ဒီတရားဝရိယတတိတမာရိလဲပြန်ပြီးတော့ခိုင်မြဲသွားတယ်တဲ့အလွန်ကောင်းတဲ့ဥပမာအဲ့ဒီဥမာကိုထပ်ပြီးတော့မြတ်စွာဘုရားဟောပြန်တယ်အချင်းရင်းတွေဟာခေါင်မှာသွားပြီးတော့စုမိတယ်အဲ့ဒီမှာအထွတ်ဆိုတဲ့ခေါင်လေးကိုခိုင်ခိုင်မာမာလှုပ်လိုက်တာနဲ့အဲ့ဒီအချင်းရင်းတွေကလည်းပို့ပြီးတော့ခိုင်မြဲသွားအချင်းရင်းတွေကြောင့်အထွတ်ဟာတည်လို့ရတယ်လို့အထွတ်ဖြစ်သွားပြီဆိုတာနဲ့အချင်းရင်းတွေကလည်းမဖြစ်သွားတော့ခိုင်မြဲသွားသဒ္ဓဝရိယတတိတမာရိကြောင့်ပညာဆိုတာဖြစ်ထွန်းလာတာနော်အဲ့ဒီပညာဖြစ်ထွန်းခြင်းကြောင့်ပဲသဒ္ဓဝရိယတတိတမာရိကလည်းပို့ပြီးတော့ခိုင်မြဲသွားစဉ်းစားကြည့်စာကြိုးကကြိုးစားခဲ့ရတာလေးကတရားလေးကစတော့နော်တရားနဲ့ဝရိယနဲ့တတိနဲ့သမာဓိနဲ့ကြိုးစားလိုက်တော့တကယ်လို့များသောတပတိမဉ္ဇဉ်ဘုံဉ္ဇဉ်အထိဉာဏ်ပညာအရှင်းမြင့်သွားမယ်ဆိုရင်တရားတရားဘယ်တော့မှမလှုပ်တော့အဲ့ဒီတရားတရားလုံးဝတည်တံ့ခိုင်မြဲသွားပြီလို့မဆိုနိုင်ဘူးလားတော့အခုတရားဓမ္မတို့အရှင်တို့တရားတရားကလည်းမခိုင်သေးဘူးဘာလို့မခိုင်တာသူ့ကိုခိုင်အောင်လုပ်ပေမဲ့ပညာမရှိသေးဘူးအဲ့ဒါတရားတရားကလည်းအဲ့လိုခိုင်မြဲတဲ့ပညာရအောင်သူလည်းပဲမင်းမမြောက်နိုင်သေးဘူးတော်ပေါက်လာဦးဇင်းပြောတာဒါပေမဲ့တရားတရားတစ်ခုတည်းနဲ့ပညာဘယင်ကိုမြောက်နိုင်မှာမဟုတ်ဘူးနော်တော့တရားတရားဘာနဲ့ပေါင်းတော့ဝရိယနဲ့ပေါင်းမယ်သတိနဲ့ပေါင်းမယ်သမာဓိနဲ့ပေါင်းမယ်မဟုတ်လားအဲ့ဒီမှာပညာဆိုတဲ့အထွတ်အထိပ်ကိုရမှာအဲ့ဒီအထွတ်အထိပ်တရားကပဲပြန်ပြီးတော့လက်အောင်ငယ်သားကိုခိုင်မြဲအောင်လုပ်ပေးမှာသူတို့၅ခုဘလို့မှခွဲလို့မရဘူးနော်အဲ့ဒါကိုပဲဘုံ၅ပါးလို့လည်းခေါ်တယ်အိန္ဒိယ၅ပါးလို့လည်းခေါ်တယ်ဟုတ်လားဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတော့ဒီကနေ့နော်တကယ်ကိုယ်လုပ်ငန်းရှင်ရဲ့အဓိကတော့ချက်ကနော်ဒီမတိမြဲမှုကိုတိဖို့ပါဟုတ်လားမတိမြဲမှုကိုတိမှဉာဏ်ပညာတွေအဆင့်ဆင့်မြင်မာနိုင်တာအဲ့ဒီမတိမြဲမှုကိုတိဖို့အတွက်သတိဝရိယနဲ့ကြိုးစားကြရတာဟုတ်လားအခုပြောတာကတော့အဲ့ဒါလိုကြိုးစားတာလဲကြိုးစားဖို့လိုသလိုစဉ်းစားဆင်ခြင်တဲ့အပိုင်းမှာလည်းပဲကြိုးစားမှုကိုထောက်ကူပြုဖို့အတွက်လိုအပ်ချက်မရှိဘူးလားရှင်နော်ဒါကြောင့်မြတ်စွာဘုရားလည်းဟောထားတာပေါ့ဟုတ်လားဒါကြောင့်အတိတ်ကလောကကဘလို့ဖြစ်ခဲ့တယ်အဲ့ဒါတွေမရှိတော့ပါဘူးကိုလောလောဆယ်ဖြစ်နေတယ်ဒါတွေလည်းပြီးသွားအောင်ပါ တော့နောင်ဆက်ဖြစ်မဲ့အရာတွေလည်းတေးကြပေါ့ပြီးသွားအောင်ပါပဲကျုပ်ပြောက်သွားအောင်ပါပဲဟုတ်လားဒါကြောင့်ဒီအနေဆာကိုဘာလို့ခေါ်လို့တော့အမှတ်ရဖို့လိုတယ်အဲ့ဒီအနေဆာကိုအမှတ်ရတာကိုဘာလို့ခေါ်တော့အနေဆာတင်ညာဒါစဟောတဲ့သုတ်တံကအဲ့ဒါပဲဟုတ်လားအနေဆာတင်ညာကိုပွားများမယ်ဆိုရင်မှတ်မိသေးလားတရားငါးလုံးတော့ကာမရာဂယူပါရာဂဘဝရာဂအဝိဇ္ဇာအတ္တမိမာနမာနနော်ဘယ်နှမျိုးပင်နိုင်တော့5မျိုးဟုတ်လားအေးဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတရားတို့သည်တရားတရားကိုအခြေခံဝိရိယနဲ့ပြင်းထန်စွာအထုတ်ပြီးတော့တတိတရားကိုခိုင်မြဲစွာတည်တန်းအောင်ကြိုးစားအထုတ်ခြင်းဖြင့်တော့တမာတိပညာတော့မြင့်မြတ်တဲ့တရားကောင်းတရားတွေကိုပဋိယအောင်ကြိုးစားအထုတ်နိုင်ကြတဲ့တရားကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထုတ်အပ်သောဒါနသီလတမာတိပညာကုတုကောင်းမှုအရှုစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညံမြတ်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရသတည်း